Welcome to the Voice of America in Burmese.
Minglan ne ke ma shin to da shin mya shwin lan chan mi ja ba si lo nokhun sat ta lai ba de. Washington မြို့တော် VOA American အတန်ကနေ2018ခုနှစ်မေလ10ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ကျမမြသစင်အောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါ။အခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးမှာပါ။စိတ်ဝင်စားစရာသတင်းတွေကတော့ American သမ္မတကမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးမဲ့နေရာနဲ့နေ့ရက်ကို3ရက်အတွင်းကြေညာမယ်လို့ပြောလိုက်ပါတယ်။ဖန်စီထားတဲ့အမေရိကန်နိုင်ငံသားတွေကိုမြောက်ကိုရီးယားကပြန်ပြီးတော့လွှတ်ပေးလိုက်ပါပြီ။အီရန်နေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့စတင်မယ်ဆိုရင်အလွန်ပြင်းထန်တဲ့အကျိုးဆက်တွေဖြစ်ပေါ်လာလိမ့်မယ်ဆိုပြီးတော့သမ္မတထရန့်ကသတိပေးလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကြားရမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေကြေညာပြီးနောက်ဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီနီးကပ်လာတာနဲ့အတူရိုဟင်ဂျာဒုက္ခသည်တွေမှာယောဂကူးစက်နိုင်ခြင်းနဲ့သဘာဝဘေးအန္တရာယ်ခံရနိုင်ခြင်းပိုများလာကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးလိုက်ပါတယ်။
There are still many risks to the health and well-being of the Rohingya refugees in Bangladesh.
အပြည့်အစုံကိုသတင်းတွေအပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူကြက်သိမ်းပေါင်းများစွာတံပိုးရှိတဲ့စိတ်ကြွဆေးပြားတွေကိုရသေးတောင်မြို့နယ်ထဲမှာဖမ်းဆီးရမိတဲ့သတင်း။အီရန်နျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်ဖို့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ဟာမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ကိစ္စဆွေးနွေးရေးကိုရှုပ်ထွေးသွားစေနိုင်သလားစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာစီစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဆာမိုဝေနဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးပါအောင်ရှင
်။သမ္မတဒေါ်နယ်ထရန့်ကသူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားထိပ်သီးတွေ့ဆုံပွဲပြုလုပ်မယ့်နေ့ရက်နဲ့နေရာကို၃ရက်အတွင်းကြေညာမယ်လို့ပြောဆိုလိုက်ပါတယ်။ဒါ့အပြင်အရင်ကဖြစ်နိုင်ခြေရှိတယ်လို့ပြောထားတဲ့ကိုရီးယားနိုင်ငံကြားစစ်မဲ့ဆုံးနေရာမှာတော့ပြုလုပ်မှာမဟုတ်ဘူးလို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား၃ယောက်ကိုပြန်လွှတ်ပေးလိုက်ပြီးတော့မကြခင်မှာပဲဗိုလ်ထုနေတမရအင်ပြူတော်မှာသတင်းတောက်တီကိုမစ္စတာထရန့်ကပြောကြားလိုက်တာပါကိုရီးယားလူမျိုးအမေရိကန်နိုင်ငံသား၃ဦးဟာကင်ဂျွန်အွန်းနဲ့မိနစ်60ကြာတွားပြီးတော့တွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမတ်ပွန်ပီယိုနဲ့အပြတ်မှအတူလိုက်ပါလာကြပါတယ်မစ္စတာပွန်ပီယိုဟာတလကြောကြောကာလအတွင်းကင်ဂျွန်အွန်းနဲ့ဒုတိယကြိမ်တွားရောက်တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်အမေရိကန်အရှိပိုင်းဒေသစံတော်ချင်းကြာသပတေးနေ့မနေ့နှစ်နာရီအချိန်မှာဝါရှင်တန်ဒီစီအနီးမယ်ရီလန်းမှာရှိတဲ့အင်ဒရူးစ်ပူးတွဲစစ်ခန်းကိုဆက်ရောက်လာမဲ့မြောက်ကိုရီးယားနိုင်ငံမှာအဖမ်းဆီးခံထားခံခဲ့ရသူအမေရိကန်နိုင်ငံသား၃ဦးကိုဒုတိယသမ္မတမိုက်ပင်းစ်နဲ့အတူတွားရောက်ပြီးတော့ကြိုဆိုမယ်လို့သမ္မတထရန့်ကပြောလိုက်ပါတယ
်။အီရန်နျူကလ িয়ার အစီအစဉ်ထိန်းချုပ်ဖို့2015ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့စတင်မယ်ဆိုရင်အလွန်ပြင်းထန်တဲ့အကျိုးဆက်တွေဖြစ်ပေါ်လာလိမ့်မယ်လို့သမ္မတထရန့်ကဗုဒ္ဓဘုနေ့ကသတိပေးလိုက်ပါတယ်။အချက်လက်အစ်တွေထပ်ပြီးဖြည့်ထားတဲ့စာချုပ်ကိုအီရန်အနေနဲ့သဘောတူရေးညှိနှိုင်းမှုမှာအီရန်ကိုဖိအားပေးတဲ့အနေနဲ့အချိန်တိုအတွင်းအီရန်အပေါ်စီးပွားရေးအရာပိတ်ဆို့ရေးယူမှုချမှတ်လိမ့်မှာဖြစ်တယ်လို့သမ္မတထရန့်ကအင်ဖြူရောမှာပြောကြားခဲ့ပါတယ်။အဲ့ဒီအချက်လက်အစ်တွေထဲမှာပယ်ဒိန်းတက်ဒုံးကျည်စမ်းသပ်မှုအပါအဝင်ဆီးရီးယားယီမင်နဲ့အရှေ့အလယ်ပိုင်းမှာအီရန်ရဲ့စစ်ရေးအရာရှေ့တိုးဆောင်ရွက်မှုစတဲ့အချက်တွေပါဝင်ပါတယ်။ဒါ့အပြင်အီရန်ဟာဒေတာရင်းဗျံပဒါပျက်စီးမှုတွေဖြစ်အောင်ဖန်တီးနေကြောင်းလဲသမ္မတထရန့်ကဆွဆွဲပြောဆိုခဲ့ပါတယ်။အခုလိုအီရန်နျူကလ িয়ার စာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့တဲ့အပေါ်မှာဝမ်းနည်းစိတ်ပြတ်မိကြောင်းနဲ့ရှေ့လျှောက်အနာဂတ်မှာအီရန်အနေနဲ့သူကတိပေးထားတဲ့အတိုင်းအကောင့်ထဲဖို့ဆောင်ရွက်နိုင်အောင်ဂျာမနီအနေနဲ့ဘတ်ပေါင်းစုံကကြိုးပမ်းသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်အန်ဂလာမာကယ်ကပြောပါရယ်ဗြိတိန်နိုင်ငံသား၏ဝန်ကြီးဘော်ရစ်ဂျွန်ဆန်ကလည်းအမေရိကန်အစိုးရအနေနဲ့ရှေ့ဆက်လုပ်မဲ့နီးလန်းကိုရှင်းရှင်းလင်းလင်းလုပ်ဖို့တာဝန်ရှိကြောင်းပြောဆိုခဲ့ပါရယ်ရုရှားသမ္မတဗလဒီမီယာပူတင်ကတော့ထရန့်ရဲ့ဆုံးဖြတ်ချက်အပေါ်မှာအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အီရန်နျူကလ িয়ার စာချုပ်ဟာအလွန်ပဲအရေးကြီးကြောင်းပြောကြားခဲ့ပါရယ်ရှင်
အမေရိကန်ပြည်ထောင်စုရဲ့ဗဟိုထောက်လိုင်းရေးဌာနအကြီးအကဲဖြစ်သမ္မတဒေါ်နယ်ထရန့်ကရွေးချယ်ထားသူကအကြမ်းဖက်သမားတွေလို့တန်တရားရှိသူတွေပေါ်အရှိန်မြင့်စစ်ဆေးမေးမြန်းမှုလို့ခေါ်တဲ့အစီအစဉ်ကိုပြန်ပြီးတော့မကျင့်သုံးတော့ပါဘူးလို့ဥပဒေပြုလွတ်တော်အမတ်တွေကိုကတိပေးခဲ့ပေမဲ့ဒီလိုလုပ်တာဟာဥပဒေနဲ့မညီတဲ့ကျင့်ဝတ်နဲ့မညီညွတ်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့ပြောဆိုဖို့အတွက်တော့ထပ်ခါတလဲလဲညင်းဆိုခဲ့ပါတယ် CIA ဒုတိယညွှန်ကြားရေးမှူးဂျီနာဟတ်စပယ်ကိုပထမဦးဆုံးအမျိုးသမီး CIA အကြီးအကဲဖြစ်အတီးပြုတ်ချက်ပေးဖို့အတွက်ပြုလုပ်တဲ့ဗိုလ်ထုနေ့ကျန်းမာပွဲမှာ အသက်62နှစ်ရှိပြီဖြစ်တဲ့ထောက်လိုင်းအရာရှိကိုအများပြည်သူတွေမြင်တွေ့ခဲ့ရတာပါ။သူမဟာဆယ်စုနှစ်သုံးခုကြာထောက်လိုင်းအရာရှိဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ယာရုအဆင့်ဆင့်တက်လှမ်းလာခဲ့သူဖြစ်ပြီးအချိန်တော်တော်များများနောက်ွယ်ကနေလှုပ်ရှားခဲ့သူဖြစ်ပါတယ်။ကြားနာပေါ်ရဲ့အချိန်တော်တော်များများဟာ2002ခုနှစ်ထိုင်းနိုင်ငံအတွင်း CIA အကျဉ်းတောင်မှသူမအုပ်ချုပ်ခဲ့စဉ်အချိန်ကာလကိုအလေးထားပြီးတော့မေးမြန်းခဲ့ကြပါ။ဖမ်းဆီးထားသူတွေကိုမျက်နှာပေါ်ရေစက်ချပြီးတော့စစ်ဆေးတဲ့ဤအပါအဝင်နှင်းပန်းနှိပ်စက်မှုလို့မကြာခဏဝေဖန်ရှုံ့ချခံရတဲ့စစ်ဆေးနည်းတွေကိုအသုံးပြုခဲ့တာလည်းဖြစ်ပါတယ်
။အီရန်နျူကလ িয়ার သဘောတူညီချက်စာချုပ်ကနေအမေရိကန်နှုတ်ထွက်မဲ့နောက်ဆုံးအချိန်ထိနောက်ဆုံးအချိန်မတိုင်ခင်အထိသမ္မတဒေါ်နယ်ထရန့်ကိုဖြောင်းဖြနိုင်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုရဲ့အဓိကဥရောပမဟာမိတ်တွေကမျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့လို့ကြေညာချက်ထွက်လာချိန်မှာတော့သူတို့ရဲ့မျှော်လင့်ချက်တွေပြက်ပြားပျောက်ဆုံးခဲ့ရပါတယ်။အင်္ဂါနေ့ကသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကြေညာပြီးနောက်ဆက်တွဲအကျိုးဆက်တွေဘာတွေဖြစ်လာမလဲဆိုတာဥရောပမဟာမိတ်တွေအားလုံးနီးလန်းရှာဖွေသုံးသပ်ဖို့ကြိုးစားနေကြပါတယ်။နျူကလ িয়ার ထိန်းချုပ်ဖို့အီရန်နဲ့သဘောတူညီချက်အရာပိတ်ဆို့အရေးယူမှုတွေဖြေလျှော်ရေးအတွက်2015ခုနှစ်မှာသမ္မတဟောင်းဘရက်အိုဘားမားနဲ့အမေရိကန်ရဲ့အဓိကဥရောပမဟာမိတ်တွေနဲ့အတူအီရန်ကလက်မှတ်ရေးထိုးစာချုပ်ချုပ်ခဲ့ကြတာပါ။သမ္မတထရန့်ကတော့ဆိုးရွားပြီးတစ်ဖက်သက်ဖြစ်နေတဲ့နျူကလ িয়ার စာချုပ်လို့သတ်မှတ်ပြောဆိုခဲ့ပါတယ်။ဒါဟာစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးတဲ့နောက်သမ္မတထရန့်ကပထမဆုံးအချိန်မှတ်ချက်ပြီးပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
ဒီအမေရိကန်တန်ကကြာတာပရိနေမနဲ့ခင်တရင်းနေဆက်လက်ကြီးညာနေပါတယ်အချင်းချခံထားရတဲ့မြန်မာရဲအရာရှိကရိုက်တာသတင်းတော်နှစ်ယောက်ကိုရဲတပ်ဖွဲ့ကဘလူးအကွက်ဆင်ပြီးတော့ဖမ်းဆီးခဲ့တဲ့ဆိုတော့နောက်ထပ်သတင်းအချက်အလက်တွေကိုတရားရုံးမှာဘလူးနေ့ကထွက်ဆိုခဲ့ပါတယ်ဒီအမှုဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအဆုံးဖြတ်ပေးနိုင်မယ့်မှတ်ကြောင်းတစ်ခုလည်းဖြစ်နေပါတယ်ရဲစီကန်ချိုးဖောက်မှုနဲ့ထောင်နှံတစ်နှစ်အပြစ်ပေးခံထားရတဲ့ရဲမှုမိုးရံနိုင်ကသူ့ကိုထောင်ချလိုက်တဲ့အခါတခြားရဲအရာရှိတွေအနေနဲ့မှန်ရာကိုထုတ်မပြောရအောင်ချင်းချောက်တဲ့အနေနဲ့ရည်ရွယ်ပြုလုပ်လိုက်တာဖြစ်တယ်လို့တရားခွင်မှာပြောကြားသွားပါတယ်။ရဲတပ်ဖွဲ့ရဲ့အကြီးအကဲတယောက်ကလျှို့ဝှက်စာရွက်စာတမ်းတွေကိုတရင်တော်နှစ်ယောက်ကိုပေးဖို့သူ့လက်အောက်ငယ်သားတွေကိုအမိန်ပေးခဲ့တဲ့အချက်အသေးစိတ်ကိုသူကပြောပြခဲ့ပါတယ်။အဲ့ဒီတရင်တော်နှစ်ယောက်ဟာနိုင်ငံတော်လျှို့ဝှက်ချက်တွေကိုလက်ဝဲတွေးရှိရမှုနဲ့ဆွဆွဲခံထားပြီးတရားရုံးတင်စစ်ဆေးခံနေကြတာပါ။ရဲမှုမိုးရံနိုင်ဟာအေပီလ20ရက်နေ့တရားရုံးထုတ်စစ်ဆေးရမှာသူနဲ့သူ့ရဲ့လူဖော်ကံဘက်တွေကတရင်တော်တွေကိုထောင်ကျောက်ဆင်ပြီးတော့ဖမ်းဆီးခဲ့ရမှာပါဝင်ခဲ့ကြတယ်လို့ထွက်ဆိုခဲ့ပါတယ်။ဗိုလ်ထူးနေတရားခွင်စစ်ဆေးမှုတွေကိုအားရကျေနပ်မှုရှိကြောင်းရဲမှုမိုးရံနိုင်ရဲ့အရှိန်အဦးတန်းစော်အောင်က VOA ကိုပြောပါတယ်။သူ့ရဲ့ထွက်ဆိုချက်ကြောင့်တရင်တော်ဝါလုံးနဲ့ကျော်စိုးဦးတို့နှစ်ဦးလွတ်မြောက်ဖွယ်ရှိတယ်ဆိုတဲ့မျှော်လင့်ချက်တွေတိုးလာနေပါတယ်။
ဗုဒ္ဓဘုနစ်ကကျင်းပတဲ့မလေးရှားအထွေထွေရွေးကောက်ပွဲမှာအသက်62နှစ်အရွယ်အတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်ပြန်ပြီးအနိုင်ရရှိသွားတဲ့အတွက်ကဘာကအံ့အားသင့်ခဲ့ပါတယ်။ရွေးကောက်ပွဲမှာမဟာတီယာနဲ့သူ့ရဲ့မျှော်လင့်ခြင်းမဟာမိတ်အဖွဲ့အတိုက်ခံတပ်ပေါင်းစုပါတီကနေလွှတ်တော်အမတ်နေရာ115နေရာရရှိခဲ့ပြီးဝင်ကြီးချုပ်နာဂျစ်ရာဇက်ရဲ့ National Front Coalition အမျိုးသားတပ်ဦးပါတီကတော့အမတ်နေရာ89နေရာပဲရရှိခဲ့ပါတယ်။အမျိုးသားတပ်ဦးပါတီအနေနဲ့လူထုမဲမှာရှုံးနေပေမဲ့လွတ်တော်ထဲမှာတော့ဆက်ပြီးထိန်းချုပ်နိုင်လိမ့်မယ်လို့ကြွမ်းကျင်သူတွေကမျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့အခုတော့ဝင်ကြီးချုပ်နာဂျစ်ပါတီလုံးဝရှုံးနေခဲ့ပါတယ်။နာဂျစ်ဟာနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုဘဏ္ဍာကိုအကြီးအကျယ်အလွဲသုံးစားလုပ်မှုအရှုပ်တော်ပုံအပြင်ကျေးလက်စင်ရဲသားတွေကိုပိုးပြီးထိခိုက်စေတဲ့ကုံရောင်းကွန်ကောက်ခံတဲ့ကိစ္စတွေကြောင့်လူကြိုက်နည်းလာပေမဲ့အရှုံးမပေးဘဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တာပါ။ဒါအပြင်အမှားယွင်းတစုံတရာမလုပ်ခဲ့ကြောင်းလဲသူကညင်းဆိုခဲ့ပါတယ်။မဟာတရားကတော့နိုင်ငံရေးအတိုက်ခံတွေကိုလက်စားချေတုံ့ပြန်တာမျိုးလုပ်မှာမဟုတ်ဘူးလို့ပြောပေမဲ့တရားဥပဒေစိုးမိုးရေးကိုတော့ထိမ့်သိမ်းဆောင်ရွက်မှာဖြစ်တယ်လို့ကတိပေးပြောဆိုခဲ့ပါတယ်။မဟာတရားဟာ1981ခုနှစ်ကနေ2003ခုနှစ်အထိဝင်ကြီးချုပ်တဦးအနေနဲ့မလေးရှားနိုင်ငံကိုအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့ပေမဲ့လည်းစီးပွားရေးအရဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာအတိမဲ့ပြုခံခဲ့ရပါတယ်ရှင်။
အားကောင်းတဲ့လက်နက်တွေတပ်ဆင်ထားတဲ့အတိခံဘုံခွဲသမား2ယောက်ဟာကပူးမျိုးကရဲစခန်းတစ်ခုကိုဗိုလ်ထူးနီးကတိုက်ခိုက်ခဲ့တာမှာအနည်းဆုံး9ဦးသေဆုံးသွားပြီးတော့တခြားသူ23ဦးဒဏ်ရာရရှိသွားတဲ့အကြောင်းအာဖဂန်နစ္စတန်အာဏာပိုင်တွေကပြောပါရတယ်။ပထမတိုက်ခိုက်မှုကိုမွန်းလွဲချိန်မှာပြုလုပ်ခဲ့ပြီးတော့အတိခံဘုံခွဲသမား2ယောက်ဟာမြို့တော်ရဲ့အနောက်ဘက်ချမ်းမှာရှိတဲ့ရဲဌာနချုပ်ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးကပြောပါရတယ်။တိုက်ခိုက်သူတယောက်ကကိုယ်ကိုဖောက်ခွဲပစ်ခဲ့ပြီးတော့နောက်တီဦးကတိုက်ခိုက်ဖို့ကြိုးစားစဉ်မှာလုံခြုံရေးတပ်ဖွဲ့ကတနက်နဲ့ပစ်ချလိုက်ပါတယ်။ဒေသုံးသူဒဏ်ရာရရှိသူတွေထဲမှာလုံခြုံရေးတပ်ဖွဲ့တွေပါဝင်တယ်လို့ဆိုပါတယ်။အခင်းဖြစ်ပွားပြီးတော့နိုင်ဝဲလောက်ကြာမှအတိခံဘုံတွေတက်ဆင်ထားတဲ့လက်နက်ကင်5ယောက်ပါတဲ့အဖွဲ့တဖွဲ့ဟာကာဘူးမြို့မှာရှိတဲ့နောက်ရဲစခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီး14ဦးဒဏ်ရာရရှိသွားပါတယ်ခင်ဗျာ
။
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစက်မိုးဝင်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာပါ။ VOA American အတန်းကမြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းတော်လေးကိုတင်ဆက်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီနီးကပ်လာတာနဲ့အတူရိုဟင်ဂျာဒုက္ခသည်တွေမှာရောဂါကူးစက်နိုင်ခြင်းနဲ့သဘာဝဘေးရန်တွေရဲ့ခံရနိုင်ခြင်းပိုများလာတာကြောင့်Cox's Bazaar ကရိုဟင်ဂျာဒုက္ခသည်စခန်းတွေကဘေးတင်လွယ်တဲ့မိသားစုတွေကိုရွှေ့ပြောင်းပေးရေးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြိုးပမ်းနေကြပါတယ်။အခြေအနေသေးစိတ်ကိုမတ်သိငီထိုက်စူးစီးတင်ပြထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီနီးကပ်လာတာနဲ့အတူတိတ်နေချီတဲ့ရိုဟင်ဂျာတွေရဲ့ဒုက္ခသည်စခန်းတွေမှာမိုးရံလေတံကြောင့်မြေပြိုရေကြီးမှုတွေဘေးရန်တွေရဲ့တင့်မဲ့အပေါ်ကုလသမဂ္ဂကဆိုးရိမ်နေပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာယောဂဘုရားကူးစက်ပြန့်နှံ့မဲ့အန္တရာယ်တဘာဝဘေးဒဏ်ခံရနိုင်ခြင်းအလွန်များနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကမနေ့အင်္ဂါနေ့မှာသတိပေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူး Richard Brennan ကအခုလိုပြောပါတယ်။
There are still many risks to the health and well-being of the Rohingya refugees in Bangladesh.
Bangladesh ka Rohingya dukha de de chama pyo shwin nin nai yin ne chama ye twae an de ye shi ni ba de. Chama ye ne ma nyin nyut de sakhan ni ka lu de taip pi ni de tae ai ni ma a mya su ni ni ja ya se phit ba de. Naw mo tong ya di cyclone ya di ni kat la da ne atu ye ji mi pyo mae an de ye ko le so yin ya ba de.
Shwe pyaung che cha tu mya san ya ku la apwe si IOM ye pyan cha ye ya shi Joe Millman ကတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဘေးဒဏ်တင်ခံရလွယ်တဲ့လူတွေကိုပြောင်းရွှေ့ပေးနိုင်ဖို့စီစဉ်ဆောင်ရွက်နေတယ်လို့ပြောပါတယ
်။ Across the settlements around 200,000 people have been identified as being at high risk of floods and landslides when Bangladesh's notorious
။ဒါမဲ့သတင်းပတ်တွေမှာကြားရတော့မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုးရွားလှတဲ့ cyclone ရာသီနဲ့မုန်တိုင်းရာသီကလာတော့မဲ့အချိန်မှာဒုက္ခသည်စခန်းတွေမှာနေကြသူတွေကလူပေါင်း2သိန်းလောက်ဟာရေကြီးမြေပြိုမှုတံခံရမဲ့အန္တရာယ်အကြီးအကျယ်ရှိနေပါတယ်။မြေပြိုမဲ့အန္တရာယ်အကြီးအကျယ်ရှိနေတဲ့လူပေါင်း 24,000 လောက်ကိုအရင်ဆုံးပြောင်းရွှေ့ပေးနိုင်ရည်ဦးစားပေးလှုပ်ဆောင်နေပါတယ်။နေရာရွှေ့ပြောင်းပေးနိုင်ရည်အတွက်ဘင်္ဂလားဒေ့ရှ်အစိုးရကဧက900လောက်ရှိတဲ့မြေနေရာကိုမကြခင်ကပဲခြားထားပေးတာပါ။ဒါပေမဲ့လည်းကုန်းမြင့်ဖြစ်တာကြောင့်ဒီဒေသကလည်းမုတ်တုံရာသီမဟုတ်မှပဲဘေးကင်းကင်းသုံးနိုင်မှာပါ။အဲ့ဒီနေရာကလည်းဒုက္ခသည်တွေအခြေမချခင်အချိန်ကတည်းကတစ်တော်တွေပြုံတည်ပြီးရေတိုက်စားထားတာကြောင့်မြေပြိုကျဖို့လွယ်တဲ့အနေအထားမှာရှိနေပါတယ
်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတာဝန်ရှိသူတူဖြစ်တဲ့ Richard Brennan ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာတွေကိုရောဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝိုင်းကိုပါကူညီဖို့တိုက်တွန်းသွားပါတယ်။
So I do believe the international community has a collective responsibility not only to
ငါကအတိုင်းဝိုင်းအနေနဲ့ဘာအမှားအယွင်းမှမလုပ်ဘဲဒုက္ခကြုံနေရတဲ့လူတွေကိုထောက်ပံ့ပေးဖို့တင်မဟုတ်ဘဲဒီလူတွေကိုရရရောရောကူညီထောက်ပံ့ပေးကြတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းကိုလည်းထောက်ပံ့ပေးဖို့တာဝန်ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံရတဲ့ရိုဟင်ဂျာ9သိန်းလောက်ထာနေပြန်ရေးမှမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူထားပေမဲ့လက်တွေ့အလုံးမဖြစ်တဲ့အနေအထားပါပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာစတင်ဖို့မှန်းခဲ့ကြတဲ့ထာနေပြန်ရေးလုပ်ငန်းစဉ်ကအခုအချိန်ထိမစနိုင်သေးပါဘူးမြန်မာဆိုရဘက်ကတော့နှစ်နိုင်ငံနေကြားမြင့်မှာတင်းရှောင်နေသူ၅ဦးဌာနေပြန်လာတာကြောင့်ပြန်လည်နေရာချထားရေးဆောင်ရွက်ပေးခဲ့ကြောင်းသတင်းထုတ်ခဲ့ပြီးမဲ့ ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြသူတွေမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင်
။မတ်သိငီထိုင်စီစဉ်တင်ဆက်ပေးသွားတာပါ။ဆက်လက်ပြီးတော့တင်ပြပေးမယ့်သတင်းလွှာကထိုင်းအထူးစုံစမ်းစစ်ဆေးရေးရဲတပ်ဖွဲ့အဖွဲ့ဝင်တွေဟာမေလ9ရက်နေ့ကထိုင်းမြောက်ပိုင်းချင်းရိုင်မြို့မှာအလဲဗီဇာနဲ့ရောက်လာနေတဲ့အမေရိကန်နိုင်ငံသားတဦးမြန်မာနိုင်ငံဘက်ကလာတဲ့ပြည်တစားကောင်းတဦးနဲ့ပြည်တစားအဖြစ်လုတ်ကင်သူတွေအပါအဝင်6ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းမှာမိုက်အေးမာကသတင်းပေးပို့ထားပါတယ်
။အမေရိကန်နိုင်ငံသားတဦးနဲ့အတူအွန်လိုင်းကနေတဆင့်လေလုံငန်းတွေကိုလုတ်ကင်နေတဲ့မြန်မာနိုင်ငံသားမိန်းကလေးတွေကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအာဏာပိုင်တွေကမေလ9ရက်နေ့ကချင်းရိုင်မြို့မှာဖမ်းဆီးခဲ့တာပါ။အသက်66နှစ်အရွယ်အမေရိကန်နိုင်ငံသားဟာအသက်35နှစ်နဲ့အသက်18နှစ်အရွယ်မြန်မာမိန်းကလေး2ဦးကိုပြည်ထောင်စုအဖြစ်လုတ်ကင်ဖို့အတွက်အခကျင်းငွေပေးပြီးခေါ်ဆောင်လာခဲ့တာပါ။အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသူတွေဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသနဲ့မဲဆိုင်မြို့တွေမှာအွန်လိုင်းလိမ်ဖြော်ပြေးရေး Facebook တွေကနေတဆင့်ပုံတွေနဲ့ကြော်ညာထားကြသူများဖြစ်ပါတယ်။ပျော်ပါလို့တဲ့နိုင်ငံသားတွေကအွန်လိုင်းကနေဆက်သွယ်ပြီးဈေးတက်မယ်ဆိုရင်တော့လိန်ကုန်ကူးသူတွေကဧည့်သည်တွေခေါ်တဲ့နေရာအထိကားနဲ့ပို့ပေးနေကြတာပါ။အဲ့ဒီနောက်ဂွင်းဆက်အဖြစ်ပြည်သက်စာလုတ်ဖို့အတွက်လိုက်ပို့ပေးနေတယ်ဆိုပြီးဆွတ်ဆွဲခံထားရတဲ့အမျိုးသမီးတဦးကိုလည်းမဲဆိုင်မြို့ကဟိုတယ်တစ်ခုမှာထိုင်းရဲတွေကထပ်မံဖမ်းဆီးခဲ့ပါတယ်။မင်းကလေးနှစ်ဦးကိုနိုင်ငံသားထံလာရောက်ပို့ပေးခဲ့တဲ့မတ်ဝင်းဆိုတဲ့အမျိုးသမီးတဦးကတော့ဖမ်းဆီးခံရချိန်မှာအခုလိုပြောခဲ့ပါဗျာ။ငွေကြေးမပြည့်စုံနဲ့အလုပ်ကန်ရှာဖွေလိုတဲ့မြန်မာမင်းကလေးငယ်တွေကိုလိန်ကုန်ကူးမှုတွေမှာရောင်းစားနေတဲ့ဖြစ်ရပ်တွေဟာနေဆက်မျိုးတွေမှာတော့အများအပြားရှိနေတဲ့အကြောင်းကိုလည်းလူကုန်ကူးမှုလိန်ကုန်ကူးမှုတက်ဖြည့်လုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကလည်းအခုလိုပြောပါတယ်
။လေရှားတို့အဲ့ဒီဒီကန်ဖလေးပြည့်တို့ဟိုနောက်ဖျားသုံးစုနေကြတို့စင်မိုင်တို့အဲ့ဒီဘက်မှာတော်တော်များများရှိကိုရှိတယ်ဗျ။
ချင်းမိုင်မျိုးဘက်မှာတော့အသက်ငယ်ရွယ်တဲ့မြန်မာနိုင်ငံသားအမျိုးသားပြည်တစားတွေကိုလည်းတွေ့နေရတာပါ။သူတို့တွေကတချို့ဟာအလုတ်ကန်ရှာဖွေဖို့လာရင်းနဲ့လိန်လုပ်ငန်းခွင်မှာရောင်းစားခံရသူတွေလည်းရှိကြပါဗျ။ထိုင်းထူရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့အခုလိုမျိုးကြဲကြဲပြန့်ပြန့်လှုပ်လာနေတဲ့နေဆက်ပြည်တစားလုပ်ငန်းတွေမှာအထူးသဖြင့်အသက်မပြည့်သေးတဲ့ကလေးလိန်လုပ်ငန်းတွေကိုမြန်မာဘက်ကအာဏာပိုင်နေနဲ့ညှိနှိုင်းပြီးစုံစမ်းဖော်ထုတ်အရေးယူသွားမယ်လို့လည်းထုတ်ပေါ်ပြောဆိုသွားခဲ့ပါတယ်ရှင်
။မိုင်အေးမှပြောပြပေးသွားတာပါ။သတင်းလွှာတွေကိုစပီးတင်ဆက်ပေးပါဦးမယ်။ကြက်သိန်းပေါင်း 48,000 တန်ဖိုးရှိတဲ့ WY စာရန်ပါစိတ်ကြွဆေးပြားတွေကိုမေလ9ရက်နေ့ကရသေးတောင်မြို့နယ်ထဲမှာတပ်သားတအူးနဲ့အတူတဝန်ချောင်းကင်းစခန်းမှာဖမ်းမိခဲ့ကြောင်းမြမအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါဟာရခိုင်ပြည်နယ်အတွင်းကမူရစ်ဆေးဝါးရောင်းဝယ်မှုတွေမှာလုံခြုံရေးတပ်သားတွေပါပါဝင်ပတ်သက်လာတာကိုတွေ့ရပါတယ်။မိုက်အေးမာကပဲသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာစိတ်ကြွစည်းတွေတန်းနဲ့ချီပြီးဖမ်းဆီးမိနေရမှာတော့လုံခြုံရေးတပ်သားတွေပါမူရစ်ဆေးဝါးရောင်းဝယ်တည်ဆောက်မှုတွေမှာပါဝင်ပတ်သက်လာတာကိုလည်းတွေ့လာရတာပါစိတ်ကြွစည်းနှစ်သိန်းနီးပါးနဲ့အတူလုံခြုံရေးတပ်သားတဦးကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်မှာတော့စစ်ဆေးမှုတွေလုပ်ရင်းကနေအရက်သားတဦးကိုပါထပ်မံဖမ်းဆီးခဲ့ပါတယ်ဒီနောက်မှာတော့စိတ်ကြွစည်းပေါင်းသက်တမ်း9သိန်းကျော်ဖမ်းဆီးမိခဲ့တာပါဒါဟာနေကြားဆောင်အပိုင်နေရာမှာဖြစ်ပွားခဲ့တာဖြစ်ကြောင်းရသေးတော်မြို့မရဲစခန်းကတော့အတည်ပြုပါတယ်
ဒီလိုဖမ်းနေလို့ဆိုတဲ့စနေရတာဟုတ်လေပါမှာမေခါဆင်းရဲ့ဆေးတင်နေခါကြအောင်ဆက်ပါ
တက်သားအောင်ကျော်နိုင်ကိုစိတ်ကြွစီသတိန်း8000ကျော်နဲ့ဖမ်းဆီးမိခဲ့ပြီးတဲ့နောက်မှာတော့ရသေးတော်မျိုးနဲ့စင်ပတ်ရွာကအရက်သားတဦးထံကနေစိတ်ကြွစီ16သိန်းကိုထပ်မံဖမ်းဆီးမိခဲ့ကြအောင်မြမအစိုးရရဲ့ information committee ကနေတရားဝင်သတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့မေလဇန်းကလည်းရခိုင်ပြည်နယ်အတွင်းဗိုလ်မှူးတဦးအပါအဝင်လူလေးဦးထံကနေကျက်တမ်းပေါင်း900ခန့်တန်ဖိုးရှိတဲ့စိတ်ကြွစည်းတွေကိုဖမ်းဆီးမိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာ2011ခုနှစ်ကနေ2018ခုနှစ်မေလ1ရက်နေ့အထိကျက်သိန်းပေါင်းသက်တမ်း8သိန်းကျော်တန်ဖိုးရှိတဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးမိခဲ့တယ်လို့လည်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မအေးမှာတင်ပြပေးသွားတာပါ။အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်အတွက်မိတ်ဆက်ပေးချင်ပါတယ
်။ဒေါ်ရရှိပါရှင်။မော်ရီယာမာလွတ်တော်ကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတစ်တချို့ထပ်မံပေါ်ထွက်လာနေပါတယ်။နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူ့အသိုင်းအဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးကြီးပါလဲ။ဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်
အဆိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOX နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOX ဖုန်းနံပါတ်1-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်ပါဝင်နေကြတဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက် file နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို viewer ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးရီးကြတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။VOA ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဆက်ပြီးနားဆင်ရဖို့ရှိတဲ့သတင်းလွှာကတော့ Iran Nuclear သဘောတူညီချက်ကနှုတ်ထွက်ဖို့ American သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ကြောင့်မြောက်ကိုရီးယားရဲ့ Nuclear လက်နက်ကိစ္စသဘောတူညီမှုရရှိရေးအားထုတ်မှုလမ်းလွဲသွားနိုင်စရာမရှိပေမဲ့ဆွေးနွေးရေးဖြစ်စဉ်ကိုတော့ရှုပ်ထွေးခက်ခဲသွားစေနိုင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။VOA သတင်းတောက် Brian Patton ဆိုးမျိုးကနေသတင်းပေးပို့ထားတာကိုဥကျော်စံတာကတင်ပြမှာပါရှင်
2015မှာပြုလုပ်ခဲ့တဲ့ JCPOA ခေါ်ပူးတွဲလုပ်ငန်းအစီအစဉ်ဟာအီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုထိန်းချုပ်ထားမယ်ဆိုရင်အီရန်ဘော်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုရုပ်သိမ်းမယ်ဆိုတဲ့သဘောတူညီချက်ဖြစ်ပါတယ်အဲ့ဒါနှုတ်ထွက်မယ်လို့ Donald Trump ကအင်္ဂါနေ့မှာကြေညာလိုက်ပြီးတဲ့နောက်အီရန်ကိုတံခါးပိတ်ဆို့မှုတွေပြန်လုပ်သွားမယ်လို့ဆိုပါတယ်ဒီသဘောတူညီချက်ဟာယခင်သမ္မတဘရက်အိုဘားမားလက်ထက်ကညှိနှိုင်းရရှိကြတာဖြစ်ပြီးဗြိတိန်ပြင်သစ်ဂျာမနီတရုတ်နဲ့ရုရှားတို့လည်းပါဝင်ခဲ့ကြပါတယ်။အခုလိုအီရန်ဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်လိုက်တာဟာမြောက်ကိုရီးယားနျူကလ িয়ার အရေးကိုဆွေးနွေးတဲ့အခါမှာအမေရိကန်ဆိုတာဟာမပြည့်မစုံတဲ့သဘောတူညီချက်ကိုလက်မခံဘူးဆိုတာပြက်ပြက်သားသားလုပ်ပြရရောက်တယ်လို့ထရမ့်ရဲ့အမျိုးသားလူမျိုးရေးအရာရှိဂျွန်ဘော်တန်ကဆိုပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကိုရီးယားပညာရှင်ဗစ်တာချားကလည်းအီရန်ကိစ္စမှာအမေရိကန်မူဝါဒပြောင်းလဲသွားတဲ့အတွက်မြောက်ကိုရီးယားနဲ့သံကင်းတမန်ကင်းရှေ့ခီးမှာအကြီးအကျယ်ထိခိုက်နိုင်ပွဲမရှိဘူးလို့ဆုံးသတ်ပါတယ
်ဒီကိစ္စကိုမြောက်ကိုရီးယားဘယ်လိုသဘောထားသလဲဆိုတော့ဒါဟာကောင်းတယ်မကောင်းဘူးဆိုတော့စဉ်းစားလိုက်မယ်လို့မထင်ပါဘူးသူတို့နိုင်ငံရဲ့အခြေအနေကတခြားနိုင်ငံကအခြေအနေတွေနဲ့တခြားစီဖြစ်နေတာပါသူတို့ကိစ္စဟာအထူးတိကျကိစ္စဖြစ်တယ်လို့သူတို့ခံယူထားကြတာပါအ
ီရန်နဲ့မြောက်ကိုရီးယားကိုဆင်ကြည့်မယ်ဆိုရင်အီရန်ကိစ္စကနျူကလ িয়ার ဘုံလုပ်ဖို့အထုတ်မှုကိုကန့်သတ်တဲ့ကြိုးစားမှုသာဖြစ်ပါတယ်။မြောက်ကိုရီးယားကြတော့နျူကလ িয়ার ထိပ်ဖူး20ကနေ60အထိပိုင်ဆိုင်နေပြီလို့ CIA နဲ့တခြားစစ်ဘက်ထောက်လှမ်းရေးတွေကပြသနေကြပါတယ်။ပြီးတော့နျူကလ িয়ার စက်ရုံပေါင်းနဲ့မြောက်ကိုရီးယားမှာ40ကနေ100အထိတောင်စီနေပြီလို့ RAND သုတေသနအဖွဲ့ကဆိုပါတယ်။သို့တော်လည်းအမေရိကန်မှာနောက်တက်လာမဲ့သမ္မတတွေဟာထရမ်နဲ့ရယူမဲ့သဘောတူညီမှုကိုဆက်လက်ပြီးတော့သဘောတူမှတူဝမလားဆိုတာကစိုးရိမ်စရာဖြစ်လာနေတဲ့အတွက်အမေရိကန်တွေကလိုက်လျှော့မှုကိုခက်မြန်မြန်အကောင့်ထဲပေါ်ပြဖို့မြောက်ကိုရီးယားဘက်ကတောင်းဆိုလာနေတာတော့ရှိပါတယ်။ဒါဟာအဖူးအထစ်ဖြစ်နိုင်ပေမဲ့မကျော်လွှမ်းနိုင်တဲ့အတားအဆီးတော့မဖြစ်နိုင်ပါဘူး။ CIA အရာရှိဟောင်းနဲ့အခုခါ CSIS သူတွေဒီဖြစ်တဲ့ Sumitari ကတော့ထရမ်နဲ့သဘောတူညီထားရင်နောက်တက်လာမဲ့အစိုးရတွေဟာဆက်လက်ထောက်ခံဖို့ရှိတယ်လို့ဆိုပါတယ်။
ထရမ့်အစိုးရနဲ့သဘောတူညီမှုရပြီဆိုရင်တော့ဒါဟာဆက်လက်အတည်ဖြစ်မယ်လို့အတော်ခိုင်လုံစိတ်ချရသွားပါပြီ။ဘာကြောင့်လဲဆိုတော့ထရမ့်အစိုးရလိုသဘောထားတင်မာတဲ့အစိုးရမျိုးနောက်ထပ်တက်လာစရာမရှိဘူးဆိုတာကြောင့်ပါပဲ
။ဗနာယေးသုံးသပ်သူတချို့ကတော့ဒီနှစ်နှောင်းပိုင်းအာရှနဲ့ဥရောပကိုအီရန်ရေနံတင်ပို့မှုစီးစီးသားသားကျဆင်းမယ်လို့တွက်ကြပေမဲ့အီရန်ရဲ့ရေနံစိမ်းအများအပြားဝယ်ယူနေကြတဲ့တရုတ်နဲ့အိန္ဒိယတို့ကတော့အီရန်ပေါ်ဒဏ်ခတ်အရေးယူတာကိုဆန့်ကျင်ကြမှာပါ။တောင်ကိုရီးယားကလည်းအီရန်အပေါ်အမေရိကန်ချမှတ်ထားတဲ့ပိတ်ဆို့မှုတွေထဲကရေနံစိမ်းကိုတော့ချွင်းချက်ထားနိုင်ဖို့ကြိုးပမ်းနေပါတယ်။ဂျပန်ကလည်းအီရန်နဲ့သဘောတူညီချက်ဟာတကယ်တော့နိုင်ငံတကာနျူကလ িয়ার မပြတ်နှံ့ရေးနဲ့အရှေ့လပိုင်းဒေသတည်ငြိမ်ရေးကိုခိုင်မာစေတယ်လို့ပြောထားပါတယ်။ဂျပန်တောင်ကိုရီးယားတရုတ်ခေါင်းဆောင်တွေဟာအမေရိကန်နှုတ်ထွက်တဲ့ကိစ္စကိုလူသိရှင်ကြတော့မဝေဖန်ကြပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအဆုံးသတ်ရေးစံကင်းတမန်ကင်းအထောက်မှုကိုဆက်လက်ထောက်ခံသွားမယ်လို့ပြောကြပါတယ်။သူတို့သုံးဦးဗိုလ်ထုနေရတွေ့ဆုံပြီးမှဂျပန်ဝန်ကြီးချုပ်ချင်းဇိုအာဘေကအခုလိုပြောခဲ့တာပ
ါကုလသမဂ္ဂရဲ့ပြဋ္ဌာန်းဆုံးဖြတ်ချက်တွေနဲ့အညီမြောက်ကိုရီးယားရဲ့ဖြစ်အားဖြင့်လက်နက်တွေဒုံးကျည်တွေကိုလုံးဝအုပ်တုံပြက်ပြက်သားသားဖျက်ဆီးပစ်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်အားထုတ်ရမှာပ
ါမြောက်ကိုရီးယားနဲ့အမေရိကန်တို့ကြားအပြန်အလှန်ညှိနှိုင်းစစ်ဆေးစရာတွေကတော့အများကြီးရှိနေနိုင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်နှစ်နိုင်ငံအကြားစစ်မဲ့စုံကိုသွားရောက်ပြီးမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့သူတောင်ကိုရီးယားဝန်ချုပ်မွန်းဂျေအန်ကတော့ ထာဝရညီညာရေးရရှိဖို့အတွက်အခြေခံဥပဒေချနိုင်ခဲ့ပြီလို့ပြောထားပါဗျ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ဖီယိုဟာလည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့ပျွန်ယန်မြို့တော်မှာဗိုလ်ထုနေရသွားရောက်တွေ့ဆုံခဲ့ပြီးသမ္မတထရမ့်နဲ့တွေ့ဆုံရေးကိုညှိနှိုင်းခဲ့တယ်လို့ဖန်စီထောင်ချခံရတဲ့ကိုရီးယားအနယ်ဝင်အမေရိကန်နိုင်ငံသား၃ဦးကလည်းပြန်လည်လွတ်မြောက်လာစေခဲ့ပြီဖြစ်ပါရခင်ဗျာ
။ဥကျော်စန္ဒစီစဉ်တင်ဆက်ပေးသွားတာပါ။အခုဆက်ပြီးတင်ဆက်ပေးချင်တာကတော့မြေပြိုမှုဖြစ်နိုင်ခြေကြိုတင်ခန့်မှန်းနိုင်ပြီလားဆိုတဲ့သတင်းလှော်ပါ။ငလျင်လှုပ်တာမီးတောင်ပေါက်ကွဲတာနဲ့မိုးကြီးကျယ်ရွာသွန်းတာတွေလို့ဖြစ်ရက်တွေကနေကြောက်တောင်ကြောက်တုံးတွေပြိုကျပြီးမြေပြိုတာတွေဖြစ်လေရှိပါတယ်။အဲ့ဒီလိုမြေပြိုတဲ့အခါမှာလဲမြေပြိုရာလမ်းတစ်လျှောက်ကအရာအလုံးကျေမွပျက်စီးသွားတတ်ပါတယ်။သိပ္ပံပညာရှင်တွေကတော့အစစ်မြင့်နီးပညာသုံးဆက်တလိုက်တွေနဲ့မြေပြိုဖို့လွယ်ကူတဲ့နေရာတွေအကြောင်းစီးရင်ပြုစုပြီးဘယ်ချိန်ဘယ်လိုနေရာမှာမြေပြိုမှုတွေဖြစ်နိုင်လဲဆိုတာကြိုတင်ခန့်မှန်းနိုင်ဖို့နဲ့ပြင်ဆင်မှုတွေလုပ်နိုင်အောင်ကြိုးစားနေကြပါတယ်။ VOA သတင်းတောက် George Putick ရဲ့သတင်းလွှာကို Mark Kimphu ထွေးကတင်ပြပေးပါမယ်။
ဒီစစ်တိုင်းမြေပြိုမှုတွေကြောင့်အထူးသဖြင့်ဆင်းရဲလွဲပါတဲ့ဒေသတွေမှာအသက်အိုးအိမ်စီးစိမ်တွေထိခိုက်ပျက်စီးဆုံးရှုံးနေရတာပါဖြစ်ရအများစုမှာတော့မိုးကြီးကျယ်ရွာသွန်းတဲ့အခါတောင်ကုန်းတောင်ဆောင်မြေတွေပြိုကျတာမိအောင်ပောက်ခွဲတာမြေလွာပြက်ရွေတာဒါမှမဟုတ်လူသားတွေရဲ့မြေတူးဖော်မှုတွေကြောင့်မြေပြိုတာတွေဖြစ်လေရှိပါတယ်သိပ္ပံသုတေသနဆိုင်ရာတက္ကသိုလ်များအဖွဲ့ကဘူမိသိပ္ပံပညာရှင်သောမတ်စတန်လီဟာအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA နဲ့ပူးပေါင်းပြီးတော့မိုးရွာတာနဲ့မြေပြိုတာကြားကဆက်ဆက်မှုတွေကိုလေ့လာပြီးမြေပြိုမှုအများဆုံးဖြစ်နိုင်တဲ့နေရာတွေကိုဖော်ပြတဲ့အသေးစိတ်မြေပုံတစ်ခုကိုဖန်တီးနေတာပ
ါ Basically what we say is that if there is a certain amount of rainfall
ဒီအဖြစ်ကျွန်တော်တို့ပြောတာကတော့အတိုင်းအတာတစ်ခုထိမိုးရွာတယ်ပုံမှန်အတိုင်းအတာထက်ပိုတယ်ဆိုရင်တချို့နေရာတွေမှာမြေပြိုမှုတွေဖြစ်နိုင်ခြေရှိတယ်ဆိုတော့ကပ
ါမိုးရွာပတ်သက်တဲ့အချက်လက်တွေကိုတော့ကမ္ဘာလုံးဆိုင်ရာစီးနင်းတဲ့မိုးရေပမာဏတွေကိုတိုက်တာတဲ့ satellite ဂျူရူကနေရပါတယ်အဲ့ဒီ satellite ကိုတော့ NASA နဲ့ဂျပန်အာကာသအေဂျင်စီ JAXA တို့ပူးပေါင်းပြီး2014ခုနှစ်မှာပူးတွဲလွှတ်တင်ခဲ့တာပါ။မိုးတဲ့နေ့အခြေအနေတွေအပြင်တခြားအချက်လက်တွေကိုလည်းရယူနိုင်ပါတယ်
။ We also look at deforestation which could be caused by logging or fires or construction.
သစ်ခုတ်တာ၊တောမီလောင်တာ၊ဒါမှမဟုတ်ဆောက်လုပ်ရေးလုပ်ငန်းတွေကြောင့်ဖြစ်လာတဲ့တစ်တောပြုံးတိမှုတွေနဲ့ဘူမိဗေဒသဘောအရာတွေကိုကျွန်တော်တို့လေ့လာပါတယ်။ဥပမာမီးတောင်ရှိတဲ့မြေဟာအကြောင်းအချက်တော်များများကြောင့်မြေပြိုတာတွေပိုးပြီးတော့ဖြစ်နိုင်မလားဆိုတာမျိုးပါ။
ဒီလိုချက်လက်တွေကိုပေါင်းစပ်ပြီးဘယ်လိုနေရာတွေကမြေပြိုမှုအလွယ်ကူဆုံးဖြစ်တဲ့ဆိုတာကိုရှင်းရှင်းလင်းလင်းတွက်ချက်ပြနိုင်တဲ့မြေပုံကိုဖန်တီးတာပ
ါ There are many regions of the world that are prone to landslides but the very large area
ဘာပေါ်မှာမြေပြိုလွယ်တဲ့ဒေသတွေအများကြီးရှိပါတယ်ဒါပေမဲ့တောင်အာရှနဲ့ရှေ့အာရှကြားကကြီးမားလာတဲ့ဒေသတဝန်းမြန်မာနိုင်ငံကနေပြီးတော့တာဂျီကစ္စတန်ထိဟင်မိုနာတောင်တန်းဒေသတချို့ကတော့အင်တန်ကိုမတ်ဆောက်ပြီးတော့မြေလွာပျက်စီးမှုတွေလည်းရှိနေပါတယ်။အဲ့ဒီနေရာမှာတခြားနေရာတွေကပါတရောက်မှုတွေဖြစ်နိုင်တဲ့မြေစည်းလွာရွေလျားပြောင်းလဲမှုတွေအများကြီးရှိနေပါတယ်
။တကယ်ပြေပြိုတဲ့အခြေအနေကိုတော့ satellite ကနေမမြင်နိုင်ဘူးဆိုတာကိုလည်း Stanley ကထောက်ပြပါတယ်။ဒါကြောင့်အများပြည်သူစုဆောင်းတင်ပြလာတဲ့အချက်လက်တွေကနေမြေပြိုဖို့လွယ်ကူတဲ့နေရာတွေကိုပိုးပြီးသိနိုင်တယ်လို့ဆိုပါတယ်
။ We've recently made it possible for anybody to go on the web and report landslides that it happened.
ဘယ်သူမှဆို internet website ပေါ်တက်ပြီးတော့သူတို့အနီးအနားမှာဖြစ်ပျက်တဲ့မြေပြိုမှုတွေအကြောင်းကျွန်တော်တို့မသိလိုက်ရတဲ့အခြေအနေတွေကိုပြန်ပြီးတော့ပြောပြလို့ရအောင်လို့မကြခင်ကစပြီးတော့စီစဉ်ထားပါတယ်
။ပြည်သူအများတင်ပြလာတဲ့အစီအခက်ချက်တွေကလည်းသိပ္ပံဆိုင်ရာတွက်ချက်မှုတွေပိုကောင်းလာအောင်နဲ့ပိုပြီးတော့မှတ်ကန်လာအောင်အထောက်အကူပေးနိုင်တာဖြစ်ပါတယ်။ဒါကြောင့်ကိုအနီးအနားမှာဖြစ်တဲ့မြေပြိုမှုတွေအကြောင်းဘယ်သူမှဆို landslides.nasa.gov ဆိုတဲ့ website ကိုဝင်ပြီးတော့အချက်အလက်တွေကိုတင်ပြနိုင်ပါတယ်ရှင်
။ Mark Kimphu ထွေးတင်ပြပေးသွားတာပါ။ VOA American အတန်ရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ25 40 51တို့ကနေထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တော်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြမအရေးသုံးသပ်ချက်အစီအစဉ်တွေနဲ့အတူ
မြန်မာပြည်ကចောင်းသားចောင်းသူတွေအနေနဲ့နိုင်ငံရဲ့ပညာရေးစနစ်နဲ့အစဉ်တန်းကိုအားလုံးသိရှိပြီးဖြစ်ပါတယ်။
ကိုရဲပြည်သူရဲ့ယုံကြည်ရာကိုသူယုံကြည်ရာကဏ္ဍမှာနားဆင်ရပါမယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူရင်းအာပေါ်မပြတ်ကိုစံမိုးဝင်နဲ့မြသစင်အောင်ကတင်ဆက်ပေးထားပါတယ
်။ရိုဟင်ညာရေးကိစ္စကိုတရားစီရင်နိုင်ဖို့အတွက်အချက်လက်တွေပေးအပ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကို ICC နိုင်ငံတကာရာဇဝတ်မှုခုံရုံးကတောင်းခံထားတဲ့အကြောင်းရိုက်တာသတင်းဌာနကဆာရာဂျူးကွာတရာရေးသားထားတာကို Today Online မှာဖော်ပြထားပါတယ်မြန်မာနိုင်ငံကနေရိုဟင်ညာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုမောင်းထုတ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့တရားစီရင်ပိုင်ခွင့်ရရှိဖို့အတွက်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုလျှောက်ထားတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအထောက်အကူပေးဖို့တရားလိုရှိနေကတောင်းဆိုလိုက်ပါတယ်ရိုဟင်ညာတွေကိုတိုင်းပြည်ကနေမောင်းထုတ်တဲ့ဖြစ်ရပ်ပေါ်တရားစီရင်ဆုံးဖြတ်မှုပြုလုပ်သင့်မသင့်တရားရုံးကဆုံးဖြတ်ချက်ပေးဖို့ ICC ရဲ့တရားလိုရှိနေဖာတူပန်ဆူဒါကပြီးခဲ့တဲ့လတုန်းကလျှောက်ထားခဲ့ပါတယ်။ဒီဖြစ်ရမှာတက်ရောက်မှုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သဘောထားထင်မြင်ချက်ကိုတောင်းခံရတာဖြစ်ကြောင်းမေလ9ရက်နေ့မှာပေးပို့တဲ့ ICC ရဲ့စာမှာဖော်ပြထားတယ်လို့ရေးသားထားပါတယ်။အခုလို ICC တရားလိုရှိနေရဲ့တောင်းဆိုမှုပေါ်အထူးတလဲစိုးရိမ်မကင်ဖြစ်ရကြောင်းနဲ့အခုလိုလုပ်လိုက်တဲ့အတွက်ဘာအကျိုးတက်ရောက်မှုမှရှိမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက် ICC ကနေအရေးမယူနိုင်ဘူးလို့မြန်မာအစိုးရရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထီကပြောပါရယ်။ဩဂုတ်လအတွင်းရိုဟင်ညာလက်နက်ကင်တောင်းကျမ်းသူတွေကရခိုင်ပြည်နယ်အတွင်းမှာရှိတဲ့မြန်မာနယ်ကြားဆောင်တပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတော့မြန်မာစစ်တပ်ကခြေမုံရှင်းလင်းမှုတွေပြုလို့ရမှာရိုဟင်ညာ9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေရှိထွက်ပြေးပြီးတော့ခိုလှုံခဲ့ကြတယ်လို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပြောပါရယ်။မြန်မာစစ်တပ်ရဲ့လုပ်ရဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုပြုလုပ်တာဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုပေမဲ့မြန်မာနိုင်ငံကတော့မဟုတ်ကြောင်းညင်းဆိုပြီးလက်နက်ကင်တောင်းကျမ်းသူတွေကိုဥပဒေနဲ့အညီနှိမ်နင်းတာသာဖြစ်တယ်လို့ပြောပါရတယ်။ ICC ကနေပေးပို့ထားတဲ့စာထဲမှာလက်ရှိနိုင်ငံအတွင်းမှာရောက်ရှိနေတဲ့ရိုဟင်ညာတွေရဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုထားပါရတယ်။ ICC ရဲ့တောင်းဆိုထားချက်တွေပေါ်အစိုးရကစဉ်းစားသုံးသပ်နေပါတယ်လို့ပြောဆိုတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့ကချင်ပြည်နယ်စစ်ပွဲကထွက်ပြေးလွတ်မြောက်ရာတောတောင်ခရီးကျန်းဆိုတဲ့ခေါင်းစဉ်နဲ့မေလ၈ရက်နေ့ထုတ် The Washington Post သတင်းစာမှာမင်းကြည်သိန်းရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်။မြန်မာစစ်တပ်ကဘုံတလုံးအင်နာကိုကျလာပြီးမှကချင်ပြည်နယ်ကရွာသားတို့ပိုင်ဆိုင်သမျှပစ္စည်းလေးတွေကိုထုတ်ပိုးပြီးတောထဲထွက်ပြေးတင်းရှောင်ယူကလွဲလို့တခြားနီလန်းမရှိပါဘူးလို့အသက်62နှစ်အရွယ်အဖွားနလန်နရမ်ဒရိုင်းကပြောပါတယ်လို့ဆောင်းပါးကိုအစချီထားပါတယ်။အဖွားကိုသူ့ရဲ့မြေယောက်ကြားလေးတယောက်ကကြောပိုးပြီးအခြားစစ်ပွဲရှောင်ရွာသား800လောက်နဲ့မြေအနာကိုပြေးလာကြတာပါ။သူတို့ဟာဧပြီလဇန်တက်မတော်ထိုးစစ်ဆင်ကလေးကထွက်ပြေးလာကြတဲ့တခြားစစ်ရှောင် 9,000 နီးပါးလိုပဲကချင်ပြည်နယ်မြို့တော်အထိရောက်အောင်မော်တော်ဘုတ်နဲ့သွားကြရမှာပါ။ကချင်ဒေသမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေကိုအမြန်ဆုံးဖြေရှင်းဖို့လိုအပ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးကျွမ်းကျင်သူရန်ဟီလီကပြီးခဲ့တဲ့သတင်းတစ်ပတ်ကပြောခဲ့ပါတယ်။အစိုးရတက်မတော်နဲ့ကချင်းလွတ်မြောက်ရေးတပ်အကြအပြစ်ခတ်ရက်ဆဲထားတဲ့သဘောတူညီချက်က18နှစ်အကြာ2011ခုနှစ်မှာစစ်တပ်ကတဘုံနယ်မြေစခန်းတစ်ခုကိုတိုက်ခိုက်ခဲ့တာကစပြီးကျိုးပြက်ခဲ့ပါတယ်။ဒီနောက်ပိုင်းမကြာခဏဆိုသလိုတက်မတော်ထိုးစစ်ကြောင့်ရွာလုံးကျွတ်ထွက်ပြေးကြရတာတွေ၊ရာနဲ့ချီတဲ့အရက်သားတွေတိတ်ဆုံးခဲ့ရတာတွေလည်းရှိခဲ့ပါတယ်။အခုလက်ရှိစစ်ပေးတင်းရှောင်လာကြသူတွေနဲ့အရင်နေရက်စွန့်ခွာထွက်ပြေးလာသူစုစုပေါင်း3,000လောက်ဟာစခန်းတွေမှာအစာရေစာလုံလုံလောက်လောက်မရတာ၊တန့်ရှင်းတဲ့တောက်သုံးရည်မရတာနဲ့စစ်တပ်ကအကူအညီတွေကိုပိတ်ပင်ထားတာဆတဲ့ဒုက္ခတွေကိုရင်ဆိုင်နေကြရပါတယ်။နိုင်ငံတကာအကူအညီတွေနဲ့အထောက်ပံ့တွေကိုလိုအပ်နေတဲ့နေရာတွေကိုမရောက်နိုင်ဘူးစစ်တပ်ကပိတ်ဆို့ထားတာတွေရှိတယ်လို့လူအခွင့်အရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်တွေကလည်းပြောပါတယ်။အစိုးရကလည်းကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုစစ်ဘေးဒေသတွေကိုတွားရောက်ခွင့်ပိတ်ထားတာပါ။ စစ်ဘေးတိမ်းရှောင်လာသူတွေဟာအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့မြကြီးနားမြို့ဒါမှမဟုတ် KIA တွေထိန်းချုပ်ထားတဲ့ဒေသတွေကခရီးရန်ဖျားเจ้าတွေမှာအကူအညီရှာကြပါတယ်။တချို့စစ်ဘေးရှောင်အဖွဲ့တွေကတောထဲမှာလမ်းပျောက်ပြီးတိုက်ပွဲဖြစ်ရနယ်မြေတွေကနေလွတ်လန်းရှာမတွေ့ဖြစ်ကြရပါတယ်။သူတို့မှာကဲဆဲရေးစခန်းတွေအထိရောက်အောင်တွားနိုင်ဖို့လုံလောက်တဲ့အစားအစာတောက်ရည်နဲ့စေဝါးတွေမပါရှိပါဘူး။စစ်ပွဲဖြစ်ရာဒေသမှာပိတ်မိနေတဲ့သူတွေအတွက်အစိုးရကလိုအပ်တဲ့အစားအစာနေရာနဲ့စေဝါးတွေထောက်ပံ့ပေးနေတယ်ဆိုပေမဲ့ KIA နဲ့အဆက်အသွယ်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အစိုးရဘက်ကတားမြစ်ထားတာတွေရှိတယ်လို့လည်းသိရပါတယ်။စစ်ပေးတင်းရှောင်ဒုက္ခသည်တွေကိုအကူအညီပေးရေးစစ်တပ်ကပိတ်ပင်တားမြစ်တာတွေတိုက်ပွဲဖြစ်ရာဒေသတွေမှာစစ်တပ်ကထိန်းချုပ်ထားတာတွေကိုကြည့်ရင်အစိုးရစစ်တပ်ကအရက်သားစစ်တပ်ထက်ပိုအာနာရှိတာကိုပြနေတာပဲဖြစ်ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရသာဆိုးရအနေနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေကိုပုံမတိုးမြင့်လှုပ်ဆောင်သွားမယ်လို့မျှော်လင့်မိကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ရှင် VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်းကစီစဉ်တင်ဆက်ပေးမှာပါရှင
်။ဒီကိမနဲ့ကျင်ပြမယ် Idiom အသုံးကတော့
Lend me your ear
ဖြစ်ပါတယ်။စာလုံးပေါင်းကLEND len ga nga ra ME mi ga chino chima YOUR your tin i EAR ear ga na su ro subscribe khun ye dai yai de be ga ro shin yai na ko chima ko nga ba bo de ge ro na de phe ko phyat pi nga ra ma hu phe idiom su le tu bai de be ga lu tu u u yin phwe na ma che na che dwe ko ပြောတာကိုအချိန်ပေးပြီးနားထောင်စီချင်တာကိုဆိုလိုတာဖြစ်ပါတယ်။ဒီခါတည်းရန်လေရင်ထဲမှာခံစားရတာကိုကိုယ့်ရင်ထဲမှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာလေလို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူးဥကိုနားထောင်စီချင်တဲ့သဘောရှိပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary, please lend me your ear.As I have to tell you about my problems. I need to ask your advice, too.
Mary, ku pyo da ko tche lao na thong pi ba la. Ku ye pyatana rui ko pyo pya chin lu ba. A chan nyan le pi ba lu taung chin ma de lu deibe ya ba de. Uma ko naw ta khaw na sin chi ja ya aw.
Mary, please lend me your ear as I have to tell you about my problems.I need to ask your advice, too.
ကိုပြောပြချင်တာကိုနားထောင်ပေးပါ။ရင်ဖွင့်တာကိုစိတ်ရှိရှိနဲ့နားထောင်ပေးပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Lend me your ear.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလတန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။အင်္ဂလိပ်စာသင်ခန်းစာRadio နဲ့ TV စီစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာမှာလည်းလေ့လာနိုင်ပါတယ်။ဆက်ပြီးတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။အခုတလောလူပြောသူပြောများနေတဲ့မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ VOA သတင်းသမားတဦးရဲ့ကိုတွေ့အခြေအနေနဲ့သူ့ရဲ့တဦးချင်းအမြင်ကဘယ်လိုရှိပါသလဲ။ကိုဇော်ဝင်းလိုင်ဟာရခင်ဦးသိန်းစိန်အစိုးရလက်ထက်မှာရောအခုလက်ရှိ NLD အစိုးရလက်ထက်မှာပါမြန်မာနိုင်ငံမှာအခြေစိုက်ပြီး VOA အတွက်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတာဝန်ယူကြီးကြပ်တဲ့အပြင်ကိုယ်တိုင်လည်းသတင်းလိုက်သတင်းပို့ခဲ့သူဖြစ်ပါရယ်မြန်မာနိုင်ငံရဲ့ရခင်နဲ့ယခုသတင်းလွတ်လပ်ခွင့်အခြေအနေကိုကိုဇော်ဝင်းလိုင်နဲ့ဦးကျော်ဇန်တာတို့ကဆွေးနွေးသုံးသပ်ထားပါရယ်မြန်မာနိုင်ငံရဲ့လက်ရှိသတင်းလွတ်လပ်ခွင့်အခြေအနေကိုကိုဇော်ဝင်းလိုင်ကအခုလိုစပြောပါရယ
်ဒီနေရာမှာသတင်းမီဒီယာနဲ့ပတ်သက်ရင်ပေါ့နော်နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်ပထမဦးသိန်းစိန်အစိုးရလက်ထက်မှာတော့သူကစစ်အစိုးရလက်ထက်ကနေပြီးတော့အရသာတပိုင်းဒီမိုကရေစီအစိုးရကိုပြောင်းဖို့လုပ်တဲ့အခါကျတော့သူတို့ဘက်ကသတင်းမီဒီယာအပါအဝင်ပေါ့လေလွတ်လပ်ခွင့်တွေကိုတဖြည်းဖြည်းနဲ့ရှော့ပေးဖို့တော်တော်လေးစူးစမ်းလှုပ်ဆောင်ခဲ့တယ်ဆိုတော့ဒီအမတန်တင်းကျပ်တဲ့အာဏာရှင်လက်အောက်ကနေဒီနည်းနည်းဖြေလျှော့ပေးလိုက်တော့လူတို့ကလည်းလွတ်လပ်ခွင့်ရတယ်လို့ခံစားရတဲ့အပိုင်းလည်းရှိရင်ရှိမှာပေါ့ဒါပေမဲ့အခုဒီမိုကရေစီအစိုးရလက်ထက်မှာကျတော့တမျိုးဖြစ်တာပါလဲဆိုတော့အများစုကမျှော်လင့်ထားတာအမတန်လွတ်လပ်မယ်အမတန်ကောင်းမယ်လို့မျှော်လင့်ထားရတာကနေပြီးတော့ အရင်ဥသိမ်းစဉ်အစိုးရလောက်တော့မကောင်းဘူးဆိုတဲ့အမြင်မျိုးဖြစ်လာကြတယ်ဆိုတော့ကျွန်တော်မြင်မိတာကတော့သတင်းမီဒီယာနဲ့ပတ်သက်လို့ရှိရင်လွတ်လပ်ခွင့်မရှိတာအပြင်ကိုသတင်းရယူခွင့်ကလည်းကျွန်တော်တို့လွတ်လပ်လပ်လာမရဘူးဖြစ်နေတယ်ဆိုတော့ပြည်ထဲမှာသတင်းယူရတဲ့အခါသမရဥသိမ်းစဉ်အစိုးရလက်ထက်တုန်းကတော့ဝန်ကြီးတွေကိုလည်းတိုက်သူတို့အင်တာဗျူးလုပ်လို့ရတယ်အစိုးရတာဝန်ရှိသူတွေပြောရေးဆိုခွင့်ရှိသူတွေကိုလည်းအတိုင်းအတာတစ်ခုထိကျွန်တော်တို့မေးမြန်းခွင့်ရတယ်အင်တာဗျူးခွင့်ရတယ်ပေါ့နော်ဒါပေမဲ့ဒီ NLD အစိုးရလက်ထက်မှာကျတော့သတင်းမီဒီယာအပေါ်ကိုတော်တော်လေးထိန်းချုပ်တယ်ကန့်တတ်တယ်လွတ်လပ်ခွင့်မရှိဘူးအထူးသဖြင့်တော့အားလုံးလည်းသိကြတဲ့အတိုင်းပဲဖမ်းဆီးမှုတွေကလည်းပုံများလာတယ်ဆိုတော့ပို့ပြီးတော့မလွတ်လပ်ဘူးပို့ပြီးတော့သတင်းယူခွင့်မရှိဘူးကန့်တတ်ခံရတယ်ဆိုတာကတော့သိတာပါတယ
်ဆိုတော့ကိုဇော်ဝင်းနိုင်တာဝန်ထမ်းဆောင်ခဲ့စဉ်ကာလတုန်းကလည်းပဲဦးသိန်းစင်အစိုးရလက်ထက်ကရရှိခဲ့မှုတဲ့အဆက်အသွယ်တွေဝန်ကြီးတွေမင်းမြန်ပိုင်ခွင့်မျိုးတွေဟာဒီ NLD အစိုးရတက်လိုက်ပြီးတဲ့နောက်မှာဆုံးရှုံးသွားတယ်ပေါ့
ဆုံးရှုံးသွားတယ်ဟုတ်တယ်မပြောရတာလားမပြောကျင်တာလားပြောခွင့်မရှိတာလားကျွန်တော်တို့မသိဘူ
းမေးတော့မေးတယ်သူတို့ပြန်မဖြေ
ဟုတ်တယ်တဘောဥပမာဆိုလို့ရှိရင်ကျွန်တော်ဒီရန်ကုန်တက္ကသိုလ်ထဲမှာပညာရေးနဲ့ပတ်သက်တဲ့အခမ်းအနားတစ်ခုလုပ်တယ်ပညာရေးဝန်ကြီးတက်တယ်ပညာရေးဝန်ကြီးကိုကျွန်တော်အခမ်းအနားပြီးတော့အမေရိကန်တာမကြီးလက်တက်တယ်ပေါ့အဲ့ဒီအခမ်းအနားမှာအခမ်းအနားပြီးတော့ကွန်မန်လေးတစ်ခုပေးပါဆိုပြီးကျွန်တော်တောင်းတာသူကမပေးဘူးကျွန်တော်အရာစကားနဲ့ပြောရင်ပတ်ပြေးသွားတယ်ပေါ့နော်အတင်းညင်းတယ်ကျွန်တော်အချိန်ချင်းတောင်းတယ်ဘလို့မှမပေးဘူးသူထွက်ပြေးသွားတယ်ဒါပေမဲ့သူ့နောက်ကလိုက်လာအမေရိကန်တာမကြီးကိုတားတဲ့ခါကျတော့လက်လက်ရော်ရော်ပဲသူကကျွန်တော်ပြောပါမယ်သူဆိုပြီးတော့မေးတဲ့မိခွန်းတွေကိုသူအကုန်လုံးဖြည့်ပေးသွားတယ်ပေါ့နော်ဆိုလို့ကျွန်တော်ဖုန်းနဲ့ဆက်သွယ်ပြီးကျွန်တော်တို့မေးတာမျိုးတော့မဟုတ်ဘဲနဲ့မျက်နှာချင်းဆိုင်တွေ့ပြီးတော့ request လောက်တာကိုလည်းသူတို့မလုပ်ရဲကြဘူးမပြောကျင်ဘူးဖြစ်နေတယ်
။ဟုတ်ကဲ့အဲ့ဒါပညာရေးဝန်ကြီးကိုနမူနာပေးတာပေါ့ဆိုတော့အဲ့ဒါသူတို့တူးချင်း individual နဲ့ဆိုင်သလားအစွဲမူဝါဒကများအဲ့လိုမပေးနိုင်အောင်တမ်းမြစ်ထားတာမဟုတ်တော့မှတစုံတရာအခြေအနေဖန်တီးထားတယ်ထင်လား
။ကျွန်တော်ကတော့အဲ့လိုထင်တယ်ဒုတိယပိုင်းဒီတစုံတရာဖန်တီးထားတယ်လို့ထင်တယ်။ဘာလို့လဲဆိုတော့အလုံးတပြေးညီဘယ်သူမှကျွန်တော်တို့ကိုလွတ်လပ်လပ်လွတ်လပ်လပ်ပြောတဲ့လူမရှိသလောက်ဖြစ်နေတာကိုဆိုတော့ဘသူ့အမှကျွန်တော်တို့မေးခွင့်မရဘူးဖြစ်နေတော့ကျွန်တော်ထင်တဲ့ဟိုအဲ့လိုလဲကျွန်တော်တို့အပြင်မှာကြားရတယ်ရှင်းရှင်းပြောရရင်တော့ဟိုမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုတတိထားဖို့မပြောဖို့တားဆီးထားတယ်ကန့်တတ်ထားတယ်လို့ကျွန်တော်တို့ကကြားရတယ်ကောလာဟလလည်းဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ကျွန်တော်တို့တကယ်ကြုံတွေ့ကြရတဲ့နားရှင်လို့ရှင်အဲ့ဒီကြားရတဲ့အတန်တွေကမှန်တယ်လို့ဖြစ်နေတယ
်ဒါပေမဲ့လူကယ်ပြန်ဝန်ကြီးဆိုရင်တော်တော်လေးပြောနေတာတွေ့တာပဲသူတွင်းကြတော့ကိုဇော်ဝင်းလိုက်ဟိုတုန်းကအဲ့နေရာမျိုးမှာရှိတဲ့ပုံကနဲ့ဆက်ဆံနေဘူးသူက
အဲ့လိုလူမျိုးနဲ့တော့မဆက်ဆံဘူးဒေါက်တာဝင်းမြတ်အေးကတော့ထူးထူးခြားခြားပုံကိုတယောက်လိုပဲကျွန်တော်တို့ကပြောရမှာပဲနောက်ပြီးတော့သူလုပ်နေရတဲ့အလုပ်တွေကလည်းဒီအများပြည်သူသိအောင်ပြောရဆိုရမယ့်အပိုင်းကဏ္ဍတွေရှိတော့အထူးသဖြင့်တော့ကျွန်တော်ထင်တာကတော့သူ့ရဲ့ personality နဲ့ပဲဆိုင်လိမ့်မယ်လို့ထင်ပါတယ
်နောက်အေးဒေသဆိုင်ရာဒေသန္တရဝန်ကြီးချုပ်တွေဒီနေ့တိုင်းအစိုးရအဖွဲ့ဝင်တွေနဲ့ဆက်ဆံတဲ့ဟာကိုကွဲပြားသွားတာရှိလားဟိုတုန်းကတည်းကအခုခံလာ
အဲ့ဒါတော့ကွဲပြားသွားတယ်ကျွန်တော်ပြည်နယ်တိုင်းဒေသကြီးဝန်ကြီးနှစ်ယောက်ကိုကျွန်တော်တွေ့ခင်ရတယ်။နောက်ပြီးတော့ဟိုရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုလည်းကျွန်တော်တွေ့ခင်ရတယ်လွတ်တော်ထဲမှာဒီသမရကျန်းသစ္စာကျင်းစုပွဲအခမ်းအနားတော့သူ့ကိုကျွန်တော်လွတ်တော်ထဲမှာတွေ့တာနဲ့ရခိုင်ပြည်ကပြဿနာအခြေအနေတွေသူ့ရဲ့သမရသစ်ပေါ်အမြင်တွေကျွန်တော်မေးတော့မေးတဲ့မေးခွန်းနဲ့ဟိုလွတ်လပ်လပ်လပ်ပဲဟိုဖြေပေးသွားတာတွေ့ရတယ်။ဆိုတော့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေကတော့နည်းနည်းလေးကြွားနေတာတွေ့ရတယ်အစိုးရအဖွဲ့ဝန်ကြီးတွေပြောရေးဆိုခွင့်ရှိသူတွေနဲ့ရှင်းရင်ပေါ့နော
်။ဟိုဥသိန်းစင်ဆိုရလက်ထက်တုန်းကရောပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုချင်းကပ်ဘူးလားအဲ့တုန်းကရောရဘူးလားဒီလို
အဲ့တုန်းကတော့ကျွန်တော်မချင်းကပ်ဘူးမရဘူ
းဆိုတော့တခြားအဓိကအဖြစ်အခုမြန်မာနိုင်ငံပြောတဲ့အခါအဖမ်းဆီးကိစ္စကိုဝါလုံးတို့ကျော်စုကိုကျော်စုဦးတို့ Riders တပြောင်းနှစ်အဲ့ဒီဖမ်းဆီးမှုကတော့အဓိကကိစ္စဖြစ်နေတယ်ပေါ့လေဥသိန်းစင်ဆိုရလက်ထက်ကလည်းပဲတည်င်းတော့တော်တော်များများဟာဖမ်းဆီးခံရတယ်လို့ပြောကြတယ်ဆိုတော့အဲ့ဒီတော့ကဖမ်းဆီးမှုတွေဟာနိုင်ငံတကာလောက်စိတ်ဝင်စားလို့လား writer ဆိုရင်တော့နိုင်ငံတကာသတင်းဌာနသူတို့နဲ့ထိလိုက်ရင်တော့အများကြီးဖြစ်တယ်ဆိုသိကြတာပေါ့လေတော့ဟိုတုန်းကလည်းဖမ်းခဲ့တာပဲဒီမှာ local media တွေနဲ့အများကြီးပတ်သက်တယ်တဲ့ဒီတော့အဲ့ဒီအဖမ်းဆီးကိစ္စကဘယ်လိုနှိုင်းယှဉ်တွေးမိတယ်လဲ
ကိုဝါလုံးတို့ကိစ္စကတော့နည်းနည်းလေးထူကြတယ်စောစောပြောသလိုသူကနိုင်ငံတကာအခြေစိုက်သတင်းဌာနရဲ့မြန်မာနိုင်ငံဆိုင်ရာသတင်းတောက်တွေဖြစ်နေတာတပိုင်းနောက်တစ်ခုကဒီကိစ္စမှာဟိုမြန်မာနိုင်ငံအတွက်ဆက်ဆက်တိမကန်ဖြစ်နေတဲ့ရခိုင်ကိစ္စနဲ့ဆက်နွယ်နေတာတပိုင်းလည်းပါလိမ့်မယ်နောက်တစ်ခုကနိုင်ငံတကာကအာယုံဆိုင်တာက writer ဖြစ်နေတာအပြင်ကိုဒီဒီမိုကရေစီအစိုးရပါဆိုပြီးတော့ဟိုကြွေးကြော်ပြီးတက်လာတဲ့အစိုးရလက်ထက်မှာဖမ်းရသလားဆိုတဲ့ဒီအံ့ဩမှုလည်းပါလိမ့်မယ်ထင်တယ်ကျွန်တော်တပိုင်းက
ဟုတ်တော့ပါဦးသိန်းစိန်အစိုးရလက်ထက်ကအဖမ်းဆီးတချို့ဆိုလဲလောက်တော့ရှိမှာပေါ့ဆိုတဲ့သဘောမျိုးနဲ့များမြင်ရသလား
ဟုတ်ကဲ့ကျွန်တော်ကအဲ့ဒါစောစောပထမကျွန်တော်ဆက်ဆံချင်းပြောခဲ့တာအဲ့ဒါပဲဟိုဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့စစ်အစိုးရတပိုင်းအရသာအစိုးရဆိုပြီးမြင်တဲ့အခါကျတော့အရင်သူ့အရှိမရှိခဲ့တာကအမတန်မလွတ်လပ်တဲ့တကယ်ကိုတင်းကျပ်တဲ့အာဏာရှင်အစိုးရဖြစ်တဲ့အခါကျတော့ဦးသိန်းစိန်အစိုးရနဲ့ရှင်လိုက်တော်တော်ကြီးကိုလွတ်လပ်နေတာဟုတ်သူကအဲ့ဒီတော့အခါကျတော့ အော်စရာအသိမရှိဘူးဖြစ်နေဒါပေမဲ့အခု NLD အစိုးရလက်ထက်ကျတော့အားလုံးကအကုန်လွတ်လပ်မယ်ဆိုပြီးတော့ထင်ထားတဲ့အခြေအနေမှာမှပြောင်းပြန်ပြန်ဖြစ်သွားတယ်လို့ဖြစ်နေတယ်ဒီနေရာမှာကျွန်တော်တခုထောက်ပြီးတော့ပြောချင်တာကအခုသမရသည့်ဦးဝင်းမြင့်ပေါ့နော်ဦးဝင်းမြင့်ဟာသူသတင်းမီဒီယာဟာအရေးကြီးတယ်သတင်းမီဒီယာရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံမှာလိုအပ်တယ်ဆိုတာကိုသမရကသူ့ရဲ့ပထမဆုံးပြောတဲ့မိန့်ခွန်းထဲမှာသူထည့်ပြောသွားတယ်နောက်နိတိကူမိန့်ခွန်းသမရထပ်ပြောတော့လေသူကအဲ့ဒီကိစ္စကိုပဲဒေါန်ဆန်းစုကြည်ကလည်းဒီကိစ္စကိုထည့်ပြောတယ်ဆိုတော့ဟိုကျွန်တော်ထင်တာကသူတို့အစိုးရအဖွဲ့ထဲမှာသတင်းမီဒီယာအပေါ်ထားရှိတဲ့သဘောထားအနည်းငယ်ပြောင်းလာပြီလားသမရအသည့်နဲ့အစိုးရအသည့်အဖွဲ့နဲ့အတူပေါ့နော်ဆိုတာကတော့နည်းနည်းစဉ်းစားစရာဖြစ်လာတာပေါ့
အဲ့ဒါတော့ကိုယ်တိုင်စာမူးကြီးရသေးဘူးပေါ့နောက်တရင်ဆိုရင်တော့ကျုံမှာပါ
ဟုတ်ကဲ့အခုသမရအသည့်ကတော့တလခွဲလောက်ရှိသွားပြီပေါ့လေဘာမှတော့ဖြစ်လာတာတော့မတွေ့သေးဘူးပေါ့ဒါပေမဲ့ပြောတယ်ဆိုတာကကိုယ်ကနည်းနည်းလေးထူးခြားတဲ့အပိုင်းဖြစ်လာတာပေါ့အခုကတော့
နောက်တစ်ခုကအဲ့ဒီမြန်မာနိုင်ငံမှာပူဇော်ဝင်လည်းဟိုလူကသွားခဲ့တယ်နောက်ပိုင်းမှာမီဒီယာအဆင့်တန်းပေါ့လေအဲ့ဒီဟာကဘယ်လိုတန်းရှင်စရာတွေ့လာတစုံတရာတူတက်လာပြီလားဟိုလူကကျွန်တော်ဗမာပြည်မီဒီယာလှလခွန်းသိမ့်မရှိခဲ့တော့စပြီးတော့ဖွင့်ပြီးဆိုတော့ငါတော့နည်းနည်းပါပါတက်တက်ကြကြင်မှာကြာမှာပေါ့လေနည်းနည်းလွဲနေရတော့ ethics ကအစသူတွေစောင်းစည်းအပ်တဲ့ကိစ္စတွေကအစဘာကြောင့်ကျွန်တော်ဒီမီကောမယ်တလောတုန်းကဆိုသတင်းထောက်တွေကရိုက်မောင်းပုံမောင်းတွေးမိလာမသိ Facebook မှာရဲတွေကိုဒေါသထွက်ပြီးတော့ဖြစ်နေကြတာအဲ့လိုမျိုးလဲတွေးမိတယ်ဆိုအဲ့ဒီဟာကဘယ်လိုပြောလဲကိုစောင်းနေလဲ
ကျွန်တော်ကိုယ်တိုင်လည်းဒီလွတ်တော်ဥက္ကဋ္ဌတွေပြန်လဲရွေးချယ်တဲ့ကိစ္စသမ္မတရွေးချယ်မှုကိစ္စတွေနဲ့ပတ်သက်ပြီးလွတ်တော်တွေကိုကျွန်တော်ရောက်သွားတယ်ပေါ့နော်အဲ့မှာလဲလွတ်တော်မှာတာဝန်ရှိတဲ့သူတွေနဲ့ဒီမီဒီယာသမားတွေကြားထဲမှာထိတ်တိုက်ကျွန်တော်တို့ရင်ဆိုင်နေပြဿနာဖြစ်သွားတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီမှာပါခဲ့တယ်ဟိုညင်းညခုံညတဲ့အထက်မှာပေါ့ဟိုသူတို့ကလွတ်တော်အတွင်းကဒီမဲပေးတာတို့ဒီကြမ်းကြိမ်တာတို့ကိစ္စတွေကိုသတင်းယူဖို့မှာသူတို့ကကန့်တတ်တယ်ဒါပေါ်မရရဘူးကင်မရာမဲရောဘယ်နေရာပဲရရမယ်ဘယ်နေရာပဲယူရမယ်ဆိုကန့်တတ်တော့သတင်းမီဒီယာသမားတွေကလည်းမကျေနပ်ဘူးပေါ့နော်သူတို့လည်းသတင်းလိုချင်တဲ့အခါကျတော့ဆိုတော့ဘသူကတားတာလဲဘသူအမိန်နဲ့လောက်တာလဲဆိုပြီးအဲ့လိုအပြန်အလှန်ကရောက်ကစားတွေဖြစ်ကြတာတွေရှိတယ်ဆိုလိုချင်တာကတော့လူနဲ့အခြေအနေပေါ်မှာမူတည်ပြီးတော့အဲ့လိုဖြစ်ကြတယ်လို့ကျွန်တော်ကတော့ထင်တယ်ဘသူသတင်းမီဒီယာကတစ်ဖက်သက်ကြီးအစိုးရကိုမကောင်းမြင်ပြီးတော့မင်းတို့ချုပ်ချယ်လွန်းတယ်လို့တတမထဲမြင်နေတာမဟုတ်သလိုအစိုးရဘက်ကလည်းအချိန်ပြည့်ချုပ်ချယ်ကန့်တတ်နေတာတော့မဟုတ်ပါဘူး။နောက်ပိုင်းကျွန်တော်တို့ညှိတဲ့အခါကျတော့သူတို့ဘက်ကအလျှော့ပေးပြီးတော့ကျွန်တော်တို့သတင်းယူခွင့်ရလိုက်တဲ့အခြေအနေမျိုးဖြစ်သွားခဲ့တယ်ပေါ့နော်
။နောက်တစ်ခုနောက်ဆုံးပဲဆိုတော့ကျွန်တော်ဒီကမီဒီယာပမောက္ခတယောက်နဲ့ရွေးကောက်ပွဲကာလတာအဲ့မတိုက်ခင်တုန်းကလားတခါမေးဘူးတော့တချို့နိုင်ငံတွေမှာမြန်မာနိုင်ငံမှာလည်းမီဒီယာလော့ကတဲ့ဟိုဝင်လာတဲ့လူငယ်တွေဟာဒီဒီမိုကရေစီတိုက်ပွဲကပေါက်ဖွားလာတဲ့မီဒီယာသမားတွေများကြတယ်သူတို့က activist mindedly အဲ့လို concept ကအဲ့လိုဖြစ်နေရတယ်တွေ့ရတယ်ဆိုတော့သူကတော့အစ်တောင်အချက်တစ်ခုလုံးအထူးသဖြင့် Indonesia ရဲ့ကျွမ်းကျင်သူပါမှာခါဆိုတော့သူကပြောတယ် Indonesia မှာလည်းဒီလိုပဲတွေ့ရတယ်သူတို့ပြောင်းလဲခါစားမှာဆိုပြီးတာဆိုတော့အဲ့ဒီကလည်းတဖြည်းဖြည်းတော့သူတို့မကျူော့ဖြစ်လာလိမ့်မယ်ဆိုတော့ပြောတယ်ဆိုမြန်မာနိုင်ငံ media log ကိုရောကိုစော်ဝင်းလိုင်းအဲ့ဒီ activist အမြင်နဲ့ neutral media နဲ့နည်းနည်းလေးဒီဘက်ကိုရင်းလာပြီးတော်လေးသဘောထားအဲ့ဒီ activist သဘောထားတွေပြောင်းလဲလာပြီလို့ထင်သလား
အဲအဲ့ဒါတော့တိတ်ပြီးတော့ထူးခြားမှုမရှိသေးဘူးလို့ကျွန်တော်တော့မြင်တယ်။ဒါပုံမလင်းလင်းကျွန်တော်တို့ဝန်ခံမယ်ဆိုရင်တော့ကျွန်တော်တို့မီဒီယာအထူးသဖြင့်ပြည်ထဲမှာရှိနေတဲ့မီဒီယာရဲ့ဟိုရင့်ကျက်မှုပေါ့နော် maturity ကတော်တော်လေးတော့လူသေးတယ်လို့ကျွန်တော်ထင်တယ်။ဗမာပြည်မှာရှိတာ activist media သမားနဲ့ဟိုဘဝရည်ရွယ်အတွက်လုပ်တဲ့ media သမားနှမျိုးလောက်အဲ့လိုမျိုးနှကန့်လောက်ပဲလို့မြင်။ media အတွက်တည်တည်တန်းတန်းလုပ်နေတဲ့လူရှိတယ်။သို့တော့ရှားပါသေးတယ်။ကျွန်တော်တို့အချိန်တော်တော်လေးတော့ယူရအောင်မယ်လို့ထင်ပါတယ်။ဟိုအများစုကနေပြီးတော့မီဒီယာဟာမီဒီယာကျင့်ဝတ်နဲ့အညီမီဒီယာလုပ်ငန်းကိုပဲလုပ်ရမယ်ဆိုတော့ပုံစံမျိုးပေါက်လာအောင်လူများစုကပေါ့နော်အဲ့လိုမျိုးပုံစံပေါက်လာအောင်တော့အချိန်အတိုင်းတာတစ်ခုတော့လုပ်အောင်မယ်ထင်ပါတယ
်။နောက်ပြီးတော့တကယ် neutral ဘက်မလိုက်ဖက်နဲ့မီဒီယာပြည်ပြည်ပြင်းပြင်းရေးတာကို media ပရိသတ်ပေါ့လေမီဒီယာကိုဖတ်တဲ့မြန်မာပရိသတ်ကလူလူရောလက်ခံပါရဲ့လားတစ်ဖက်ဖက်စောင်းပြီးရေးတာအခုဆိုရင်မျိုးသားရေးကိုဥစားပြီးပြီးတော့ရေးကြတယ်ဘာညာဟုတ်တယ်မလားဆိုတော့အဲ့လိုဟာမျိုးကိုများပို့ပြီးတော့တိုက်နေကြသလားဆိုတာလေးစဉ်းစားမိတယ
်ကျွန်တော်ကတော့အဲ့ဒီကိစ္စကတော့မီဒီယာနဲ့ပတ်သက်ရင်အရေးကြီးဆုံးအခုလက်ရှိဖြစ်နေတဲ့ကိစ္စလို့ကျွန်တော်ကမြင်မိတယ်ဘာလို့လဲဆိုတော့ငါလူမဟုတ်ရင်ဟိုငါရံသူပဲဆိုတဲ့ဟာပဲမြင်နေကြတယ်လူမှုကွန်ရက်တွေကလည်းအခုကအင်မတန်ကြေပြန့်တော့ကိုရေးကျင်တာကိုကိုယ့်အနေနဲ့ကိုဆွဲပြီးတော့ရေးလို့ရတဲ့အခွင့်အရေးရှိနေတော့တော်တော်လေးကိုစီချဘွားအမတန်လွယ်တဲ့ကိစ္စဖြစ်နေတယ်ဆိုတော့သတင်းမီဒီယာကြီးတွေပေါ့နော်ကျွန်တော်တို့အများစုကလက်ခံထားတဲ့ VOA BBC RFA စသဖြင့်ဒီမီဒီယာကြီးတွေဗာပြည်တဲမှာဆိုရင် 11 တို့လို The Voice တို့လိုမျိုး7 Media တို့လိုမျိုးဟိုတိတ်ခါရှိရှိနဲ့ဟိုပေါ့ရပ်တည်နေတဲ့သတင်းဌာနအကြီးကြီးတွေပေါ့အဲ့ဒါကြီးတွေအပေါ်မှာလူတို့ရဲ့အမြင်ကလည်းဟိုပြောင်းလဲဖို့တော့လိုလိမ့်မယ်ထင်တယ်ဘာလို့လဲဆိုတော့ဟို ကျွန်တော်တို့ကမက်ဆင်ဂျာတက်တက်တာဖြစ်တယ်ဟိုကျွန်တော်တို့ကပြောလိုက်တဲ့အတွက်ကျွန်တော်တို့ရဲ့သဘောမဟုတ်ဘူးဆိုတာကိုလူတို့ကမသိသေးဘူးအဲ့ဒီလူတို့ရဲ့ရင့်ကျက်မှုကလည်းအဲ့ဒီဘက်မှာအားနေနေသေးတယ်လို့ကျွန်တော်ကမြင်တယ်ဆိုတော့အဲ့ဒီဟာကတော့လူတို့အနေနဲ့ရင့်ကျက်လာဖို့ကတော့တော်တော်လေးအရေးကြီးတယ်ထင်တယ
်အခုဆက်ပြီးတော့သူယုံကြည်ရာကန္တမှာAmerican ပြည်ထောင်စု Illinois ပြည်နယ် Northern Illinois University မှာစီးပွားရေးစီမံခန့်ခွဲမှုပညာရပ်နဲ့ဘွဲ့ရထားတဲ့ရဲကိုရဲပြည်သူဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ
်။အားလုံးပဲမင်္ဂလာပါ။ဒီနေ့ကျွန်တော်ယုံကြည်တဲ့ပညာရေးနဲ့ပတ်သက်တဲ့အကြောင်းအရာ၃ခုကိုပြောပြချင်ပါတယ်။ပထမတော့လူငယ်တွေအနေနဲ့မိမိကိုယ်ကိုစ조사အားထုတ်မှုအပြင်းနဲ့ရှိဖို့ပါမြန်မာပြည်ကចောင်းသားចောင်းသူတွေအနေနဲ့နိုင်ငံရဲ့ပညာရေးစနစ်နဲ့အဆင့်တန်းကိုအားလုံးသိရှိပြီးဖြစ်ပါတယ်နိုင်ငံတော်အနေနဲ့လည်းပညာရေးအဆင့်တန်းမြန်မာရေးနဲ့ပတ်သက်ပြီးတော့အားလုံးခွန်ဆိုင်조사နေပါတယ်ဒီလိုမျိုးအခြေအနေမျိုးမှာပညာရေးတန်တရားဆိုတာကျွန်တော်ရေးတန်တရားလည်းနေဒီလိုမျိုးပဲကျွန်တော်ဖြစ်ဖြစ်နေရတဲ့တစ်ခုရှိပါတယ်နိုင်ငံကစည်ရဲချိုးတဲ့တယ်ချိုးတဲ့တော့ပညာရေးအတွက် budget ကမလုံလောက်ဘူးဒီ human resource capital ရဲ့ output တွေကတော့မထုတ်ပေးနိုင်ဘူးနိုင်ငံရဲ့ result နဲ့နိုင်ငံရဲ့ innovation ဘိုင်းမှာအမကောက်မှုအမကောက်တဲ့တဲ့နိုင်ငံကစည်ရဲချိုးတဲ့ရပါတယ်အဲ့တော့ကျွန်တော်ရေးတန်တရားလေးလေးဒီလိုမျိုးပဲပညာရေးတန်တရားလေးနေတဲ့အတော်အတွင်းမှာကျောင်းသားကျောင်းသူတွေအနေနဲ့မိမိကိုယ်ကို조사အထုတ်မှုအပြည့်အစုံရှိမှသာလေရင်ခြားနိုင်ငံကပညာရှင်တွေနဲ့ရေမောင်တန်းပြီး조사နိုင်မှာဖြစ်ပါတယ်ဒုတိယအချက်အနေနဲ့조사အထုတ်မှုဆိုတဲ့နေရာမှာလည်းကံကိုပုံမချဖို့လိုပါတယ်ဥပမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဆောင်ပွဲကန်းကိုတွတ်ဖြေကြတယ်ဆောင်ပွဲကန်းတွေကထွက်လာတဲ့အချိန်မှာတငယ်ချင်းတွေမိဘဆွေမျိုးတွေနဲ့ကျွန်တော်တို့စကားပြောကြမယ်ကိုကံမကောင်းခဲ့လို့ဆောင်ပွဲမဖြစ်နိုင်ခဲ့ဘူးကံမကောင်းခဲ့လို့ကိုကြက်ပြီးတော့ပြင်ဆင်ထားတဲ့အပုပ်တွေနဲ့ဆောင်ပွဲကမေးလာတဲ့ပုပ်တွေနဲ့မတူညီခဲ့ဘူးဒီနေရာမှာကျွန်တော်စဉ်းစားစီလိုတာကကိုကံမကောင်းတာလားကိုအတုံးမကျတာလားဆိုတာစဉ်းစားစီလိုပါတယ်အများစုကတော့ကျွန်တော်တို့ကံကိုပုံချတာများပါတယ်ကံကိုပုံချတာများနေတဲ့၍ကံကိုပုံချနေတဲ့၍ကျွန်တော်တို့လူကျင်တဲ့အနိုင်ကိုရောက်မှာမဟုတ်ပါဘူးအင်တာဗျူးသွားဖြေတဲ့ကျွန်တော်တို့အစီအစဉ်လုပ်ငန်းဆောင်တာဒီမှာလဲဒီတိုင်းမှာပဲအင်တာဗျူးသွားကိုပြင်ဆင်မသွားဘူးအင်တာဗျူးသွားဖြေတဲ့အင်တာဗျူးမအောင်ဘူးကံကိုပုံချပါတယ်အဲ့နေရကံမကောင်းလို့အင်တာဗျူးမဖြေနိုင်ခဲ့ဘူးတကယ်တမ်းကတော့ကျွန်တော်တို့ကံမကောင်းတာလားမိမိကိုယ်ကိုအတုံးမိမိကိုယ်တိုင်အတုံးမကျတာလားဆိုတာခွဲခြားသိနိုင်ဖို့လိုပါတယ်နောက်ဆုံးတတိယအချက်အနေနဲ့ကတော့စိတ်ထက်တန်ပြင်းပြမှုလို့ခေါ်တဲ့ passion နဲ့စိတ်ဝင်စားမှုလို့ခေါ်တဲ့ interest ကိုခွဲခြားသိဖို့လိုပါတယ်။ဥပမာကျွန်တော်ရေးကူးတာဝါသနာပါတယ်။စိတ်ဝင်စားမှုရှိတယ်။ဒါပေမဲ့ကျွန်တော်တစ်သက်လုံးရေးမကူးနိုင်ပါဘူး။ဘာလို့ပါလဲ။ကျွန်တော်မှဒီရေးကူးခြင်းဆိုတဲ့အားစံစားကိုစိတ်ထက်တန်ပြင်းပြမှုမရှိလို့ပါဒီနေရာမှာကျွန်တော်တို့နိုင်ငံတကာပြိုင်ပွဲတွေမှာဝင်ပြိုင်နေတဲ့အားကစားသမီးကူအားကစားသမားကြီးတွေကိုတိမယ်ဆိုလို့ရှိရင်သူတို့ရေးကူးခြင်းဆိုရဲအားကစားနဲ့အတက်မွေးဝမ်းကြောင်းပြုကြပါတယ်။ဘာကြောင့်သူတို့အတက်မွေးဝမ်းကြောင်းပြုနိုင်ကြလဲ။သူတို့မှရေးကူးရဲဆိုရဲအားကစားကိုစိတ်ထက်တန်ပြင်ပြလို့ဖြစ်ပါတယ်။ကျွန်တော်တို့ဘဝမှာတစ်ခုခုကိုရယူပိုင်ဆိုင်ခြင်းနဲ့ဆိုလို့ရှိရင်စိတ်ဝင်စားမှုတစ်ခုရဲ့မလုံလောက်ပါဘူး။စိတ်ဝင်စားမှုအပြင်တကယ်ကိုစိတ်အားထက်တန်ပြင်ပြမှုတစ်ခုလိုပါတယ်။ကျောင်းသားကျောင်းသူတွေအနေနဲ့ဥပမာပြရမယ်ဆိုရင်စေပညာကိုဝါသနာပါလို့စေချောင်းတက်တဲ့သူနဲ့စေပညာကိုစိတ်ထက်တန်ပြပြလို့တင်ယူခြင်းနဲ့ကျောင်းသားကျောင်းသူနဲ့ချင်းမယ်ဆိုရင်အောင်မြင်မှုအတိုင်းအတာကအများကြီးပွားပါတယ်အတိချာကတော့အတိချာတာတစ်ခုကတော့စေပညာကိုစိတ်ထက်တန်ပြပြပြီးတော့လက်လာတင်ပြီးရလူကတာနေသူများထပ်ပို့ပြီးတော့အောင်မြင်နိုင်မှာဖြစ်ပါတယ်ဘဝဟာအရန်တူတောင်းလို့ပါတယ်စစ်မှန်တဲ့စိတ်ထက်တန်ပြင်ပြမှုနဲ့ပျော်ရွှင်မှုကိုရှာဖွေတွေ့ရှိပါစေလို့ဆုတောင်းရင်းဒီကုန်းထုတ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ပြီးပြည့်စုံသောဘူးတွဲလုံဆောင်ရေးအစီအစဉ်လို့ခေါ်တဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက်ထဲဆက်ပါမလားနှုတ်ထွက်မလားဆိုတာ
မေလ၁၂ရက်နေ့မှာသမ္မတဒေါ်နယ်ထရမ့်ဆုံးဖြတ်ရပါမယ်။ဒီသဘောတူညီချက်ကိုဥရောပသမဂ္ဂလူညွေးကောင်စီအမြဲတမ်းဖော်ဝင်၅နိုင်ငံ၊ဂျာမနီနဲ့အီရန်နိုင်ငံတို့အကြားချုပ်ဆိုထားတာပါ။ဒီစာချုပ်မှာစိုးရွားတဲ့အားနည်းချက်တွေရှိနေပြီးပြင်ဆင်ရမယ်လို့သမ္မတထရမ့်ကယူဆပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့ချုပ်ရင်းချက်တွေကိုဖြည့်ဆင်းဖို့သမဂ္ဂအီရန်ရဲ့ပိုဆိုးလာတဲ့အန်ဒရယ်ရှိပြီးမီဒီမငိမ့်ဖြစ်စေတဲ့အပြုအမူကိုတံပြန်ဖို့လည်းလုပ်ရမယ်လို့သမ္မတထရမ့်ကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်မိုက်ပွန်ပေယိုဟာအရှေ့လက်ပိုင်းဒေသသူ့ရဲ့ပထမဆုံးခီးစဉ်မှာဆော်ဒီအာရေဗျ၊အမ်မန်၊အစ္စရေးခေါင်းဆောင်တွေနဲ့တွေ့ပြီးတဲ့နောက်အဲ့ဒီအပြုအမူကဘာဆိုတာကိုသတင်းတော့တွေကိုပြောပါတယ်
။ It supports proxy militias and terrorist groups.
It is ဤဟာယီမင်ကလူတီတပုံတွေကိုလက်နက်ရောင်းနေတဲ့နိုင်ငံတစ်ခုပါ။ဆိုင်ဘာကနေထွင်းဖောက်ဝင်ရောက်တာတွေကိုလည်းအီရန်ကလုပ်နေပါတယ်။ဒါ့အပြင်လူသက်သမားအာဆတ်အစိုးရကိုလည်းထောက်ခံနေပါတယ်
။အီရန်ရဲ့ကျယ်ပြန့်လာတဲ့အကြမ်းဖက်ဝါဒကိုအမေရိကန်အနေနဲ့ဆက်ပြီးလစ်လျူရှုမထားနိုင်ဘူးလို့ဝန်ကြီးပွန်ပေယိုကပြောပါတယ်
။ It is indeed the greatest sponsor of terrorism in the world and we are determined to make sure it never possesses.
အီရန်ဟာကမ္ဘာမှာအကြမ်းဖက်ဝါဒကိုအကြီးမားဆုံးအားပေးအားမြောက်ပြုလုပ်နေတဲ့နိုင်ငံဖြစ်ပါတယ်။အီရန်နိုင်ငံမှာနျူကလ িয়ার လက်နက်မရှိအောင်လုပ်ဖို့ကျွန်တော်တို့ပိန့်ဖြတ်ထားပါတယ်။အီရန်သဘောတူညီချက်လက်ရှိပုံစံကအဲ့ဒီအာမခံချက်မျိုးမပေးနိုင်ပါဘူး
။နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးဘယ်လိုဆုံးဖြတ်ချက်မျိုးမှမချရသေးဘူးလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီသဘောတူညီချက်ကိုပြင်ဆင်ဖို့အမေရိကန်ပြည်ထောင်စုဟာဥရောပမဟာမိတ်တွေနဲ့ဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြောပြီးဒီအတွက်သဘောတူညီချက်တစ်ခုမရနိုင်ဘူးဆိုရင်နှုတ်ထွက်မယ်ဆိုပြီးသမရကပြောထားပါတယ်လို့လည်းပြောပါတယ်။အီရန်ရဲ့ရည်ရွယ်ချက်ကအရှေ့လက်ပိုင်းကိုလွှမ်းမိုးဖို့ဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါပေမဲ့အီရန်ကနေစဖြစ်လာတဲ့ချင်းချောက်မှုတွေကနေမဟာမိတ်တွေအနေနဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းအဲ့ဒီချင်းချောက်မှုတွေကိုတံပြန်ဖို့နဲ့အီရန်ရဲ့အန်ဒရယ်ရှိတဲ့လွှမ်းမိုးမှုအားလုံးပပျောက်သွားရေးဒေသတွင်းကမဟာမိတ်တွေနဲ့အနီးကပ်ဆက်ပြီးလှုပ်ဆောင်သွားမယ်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုစမိုးဝေကကြီးညာပေးပါမယ
်။သမ္မတဒေါ်နယ်ထရမ့်ကသူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားတီးခြားတွေ့ဆုံမဲ့ပြုလုပ်မဲ့ဆွေးနွေးပွဲနေ့ရက်နဲ့နေရာကို၃ရက်အတွင်းကြီးညာမယ်လို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့အရင်ကဖြစ်နိုင်ချေရှိတယ်လို့ပြောထားတဲ့ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံနေရာမှာတော့ပြုလုပ်မှာမဟုတ်ဘူးလို့ဆိုလိုက်ပါတယ်။အီရန်နျူကလ িয়ার စီစဉ်ထိန်းချုပ်ရေး၂၀၁၅ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာစာချုပ်ကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့စတင်မယ်ဆိုရင်အလွန်ပြင်းထန်တဲ့အကျိုးဆက်တွေဖြစ်ပေါ်လာလိမ့်မယ်လို့သမ္မတထရမ့်ကဗိုလ်ရုံးနေမှာပဲသတိပေးပြောဆိုလိုက်ပါတယ်။ဗိုလ်ရုံးကကျင်းပခဲ့တဲ့မလေးရှားအထွေထွေရွေးကောက်ပွဲမှာအသက်62နှစ်အရွယ်အတိုက်ခံခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းမဟာတီးယားမိုဟာမက်ပြန်ပြီးတော့အနိုင်ရရှိတဲ့သွားတဲ့အတွက်ကမ္ဘာကအံ့အားသင့်ခဲ့ကြပါတယ်။ရွေးကောက်ပွဲမှာမဟာတီးယားနဲ့သူ့ရဲ့မျှော်လင့်ခြင်းမဟာမိတ်အဖွဲ့အတိုက်ခံတပ်ပေါင်းစုပါတီကလွတ်တော်အမှတ်နေရာ115နေရာရရှိခဲ့ပြီးတော့ဝန်ကြီးချုပ်လက်ရှိဝန်ကြီးချုပ်နာဂျစ်ရာဇက်ရဲ့ National Front Coalition အမျိုးသားတပ်ဦးပါတီကတော့အမှတ်နေရာ96နေရာပဲရရှိခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကဗိုလ်ရုံးကပြည်တွင်းသတင်းမီဒီယာတွေကိုတိုက်ခိုက်ပြောဆိုလုပ်ရမှာလုတ်ကြံသတင်းတွေ fake news တွေနဲ့ပတ်သက်လို့အင်ဂျီရောမှာသတင်းရယူနေတဲ့သတင်းတောက်တွေရဲ့အထောက်အထားတွေဝင်ခွင့်ပြုကပ်ပြားတွေကိုတင်ယူကောင်းတင်ယူရလိမ့်မယ်လို့ Twitter မှာဖော်ပြထားပါတယ်။သူပြောတဲ့လုတ်ကြံသတင်းဆိုတာကတော့သူမကြိုက်တဲ့သတင်းတွေဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစမိုးဝေကကြီးညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOA မြန်မာပိုင်းတန်လွင်အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့အပြင်လိုင်းလမီတာ190ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မမြသဇင်အောင်ပါ။
This program has come to you from the Voice of America,
Washington.